Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American အစံရဲ့2024ခုနှစ်ဇန်နဝါရီလ31ရက်ပုတ်တခုနဲ့မနက်ခင်အစီအစဉ်တွေကို American ပြည်တော်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ။ line 2မီတာ32 49 line လမ်းမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ကျွန်မနှောင်းလောပါ
။လင်းချောက်ပတ်အပြည့်ရပြီးတော့ကျင်းသားလက်လက်ရေးပါဝင်တဲ့အပြစ်ခတ်ရက်စဲရေးအစုပြုချက်တရလက်ခံရရှိတယ်လို့ Hamas ခေါင်းဆောင်ကပြောလိုက်ပါတယ်။လာမယ့်လတွေမှာယူကရိန်းကိုအကူအညီတွေရဲရဲတင်းတင်းနဲ့မြန်မြန်ဆန်ဆန်တိုးပေးကြဖို့ဆိုပြီးတော့ပြင်သစ်သမ္မတကတိုက်တွန်းပါတယ်။ဆွီဒင်နိုင်ငံနီတိုးဖွဲ့ဝင်ဖြစ်ရေးအတွက်ဟန်ဂရီဝန်ကြီးချုပ်နဲ့ဆွီဒင်ဝန်ကြီးချုပ်တို့နှုတ်ဦးဥရောပသမဂ္ဂရဲ့ထိပ်သီးအစည်းအဝေးအပြင်မှာဆွေးနွေးကြပါတယ်
။အခုလိုသတင်းတွေအပြင်မြန်မာအမျိုးသမီးတွေရုန်းကန်မှုကိုထင်ဟတဲ့ဘန်ကောက်မြို့အမှုပညာပြပွဲသတင်းစစ်အာဏာသိမ်းပြီးသုံးနှစ်အကြာစစ်မြေပြင်ကျင်းဝတ်တွေကိုလိုက်လာနေကြတဲ့ဆိုတော့မန္တလေး PDF တပ်ဖွဲ့တွေအကြောင်းသတင်းဆောင်မနဲ့အမေရိကန်ပြည်ထောင်စုအနေနဲ့ဘာမာအက်ဥပဒေပြဋ္ဌာန်းချက်အရအကူအညီတွေပေးနိုင်ရေးတိုက်တွန်းမှုတွေအကြောင်းသတင်းဆောင်မတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြေကြီးဩဇာယူကရိန်းမြန်မာစီရင်နိုင်ရှင်ချက်နဲ့ကမ္ဘာတစ်လွှာခီးသွာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင်။
ရက်တပ်တပ6ပတ်အပြည့်ရပြီးအစ္စရေးဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားနဲ့ဟားမတ်စ်ဖမ်းသွားတဲ့တရားခံတွေလဲလဲပါဝင်တဲ့အပြစ်ခတ်ရစရေးအစုပြုချက်တက်ကိုလက်ခံရရှိခဲ့တယ်လို့ဟားမတ်စ်ခေါင်းဆောင်အစ်မင်ဟာနီယေကအင်္ဂါနေ့ကပြောလိုက်ပါတယ်။လေလာပြီးတဲ့နောက်ဆွေးနွေးဖို့အင်ဂျင်နိုင်ငံကိုင်ရိုမြို့ကိုသွားရောက်မယ်လို့လည်းမစ္စတာဟာနီယေကဆိုပါတယ်။ဒါပေမဲ့ဦးစားပေးကတော့အမြဲအပြစ်ခတ်ရစဲဖို့နဲ့ဂါဇာကနေအစ္စရေးတပ်တွေယူသွေးရေးဖြစ်တယ်လို့သူကပြောပါတယ်။ဟားမတ်စ်ကဂါဇာပြည်နယ်တိဆောက်ရေးလှုပ်ချင်ပြီးဂါဇာကိုအစ္စရေးကနှစ်ပေါင်းများစွာပိတ်ဆို့ထားတာကိုပြန်ဖွင့်ကျင်းတာလဲပြောပါတယ်အစ္စရေးကထိန်းထားတဲ့ပါလက်စတိုင်းအချင်းသားတွေပြန်လို့ရေးဟာလဲဟားမတ်ရဲ့လိုလားချက်ဖြစ်ပါတယ်ပြည်ထောင်စုကပါရီမြို့မှာအမေရိကန်အစ္စရေးကာတာနဲ့အီဂျစ်တာဝန်ရှိသူတွေကဆွေးနွေးခဲ့ကြတာရာကအခုလိုဖြစ်နိုင်မွဲရှိတဲ့သဘောတူညီချက်သိရဲ့မူကြမ်းထွက်ပေါ်လာခဲ့တာပါဒွိုင်ပါလာကွန်ပိုင်းတုံးကတော့တပတ်ပြည့်ရက်ခဲ့ပြီးအစ္စရေးကပါလက်စတိုင်းအကျဉ်းသား140လွတ်ပေးခဲ့တယ်လို့ဟားမတ်စ်ကတရားခံ100လွတ်ပေးခဲ့ပါတယ်။ဟားမတ်စီမှာတရားခံ100ကျော်ကြန့်ရှိနေပါသေးတယ်။လမ်းမလောက်တွေမှာယူကရိန်းအတွက်အကူအညီကိုရဲရဲတင်းတင်းနဲ့ထုတ်ထွင်းမှုရှိရှိတိုးပေးပြီးမြန်မြန်ဆန်ဆန်လှုပ်ဆောင်ကြဖို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။ဆွီဒင်နိုင်ငံကိုရောက်ရှိနေစဉ်အတွင်းကာဘော့စ်ကျောင်းမှာမက်ခရွန်ကမိန့်ခွန်းပြောကြားရမှာအခုလိုထက်သွင်းပြောကြားသွားခဲ့တာပါ။ရုရှားကအောင်ပွဲခံသွားခဲ့ရင်အားလုံးပေးဆက်ရမှာတွေကအလွန်လွန်ကြီးမားလာပါတယ်လို့သူကဆိုပါတယ်ရုရှားအောင်ပွဲခံသွားခဲ့ရင်ဥရောပတိုက်မှာလုံခြုံရေးပုံစံနီးနာနဲ့မူပေါင်းတွေလည်းရှိတော့မှာမဟုတ်ပါဘူးလို့မက်ခရွန်ကသတိပေးလိုက်ပါတယ်သူမိန်ကွန်းမှာအစ္စတိုးနီးယားဝန်ကြီးချုပ်မစ်ကာဂျယ်ကဲလက်စကိုပြည်သစ်ဝန်ကြီးချုပ်ကချီးကျူးပြောဆိုလိုက်ပါတယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုတုံ့ပြန်မှုအတွက်ဥရောပစစ်တပ်တွေအတွက်လက်နက်ပစ္စည်းတွေဝယ်ယူရမှာငွေကြေးဆိုင်ရာချင်းကပ်ပုံနီလန်းအစ်စ်တွေကိုစဉ်းစားဖို့မစ္စကဲလက်စ်ကဥရောပပတ်မကကိုဒီဇင်ဘာလတုန်းကပန်ချခဲ့ပါတယ်။ဥရောပကောင်စီအစည်းအဝေးအတွက်ဥရောပတိုင်းပြည်တွေကခေါင်းဆောင်တွေဟာဂျာတာပရိမှာဘရပ်ဆဲလ်မြို့ကိုရောက်ရှိလာကြမှာပါ။ဒီအစည်းအဝေးမှာယူကရိန်းအကူအညီပေးရေးကိုသူတို့ဆွေးနွေးကြဖို့ရှိပါတယ်။ဆွီဒင်နိုင်ငံကမြောက်အတ္တလန္တိတ်စည်ရဲမှာမိတ်ဖွဲ့နေတိုးကိုဝင်ရေးအတွက်ဟန်ဂရီဝင်ကြီးချုပ်နဲ့ဆွီဒင်ဝင်ကြီးချုပ်တို့ကဂျာတာပရိနဲ့ဥရောပတမကထိပ်သီးအစည်းအဝေးမှာဘေးပန်းဆွေးနွေးကြမှာဖြစ်ပါတယ်။နေတိုးအဖွဲ့ဝင်ဖြစ်ဖို့အဖွဲ့ဝင်နိုင်ငံအလုံးရဲ့သဘောတူညီချက်လိုအပ်ပါတယ်။ဆွီဒင်ရဲ့လျှောက်ထားချက်ကိုဟန်ဂရီတနိုင်ငံကပဲသဘောတူညီချက်မပေးသေးတာပါ။ယူကရိန်းကိုရုရှားကကျူးကျော်စစ်ဆင်နွှဲပြီး3လအကြာဆွီဒင်နဲ့ဖင်လန်နိုင်ငံတို့ကနေတိုးအဖွဲ့ဝင်အဖြစ်လျှောက်ထားခဲ့ကြတဲ့ကဟန်ဂရီအရာယာပါတီအမတ်တွေကဆွီဒင်အဖွဲ့ဝင်ဖြစ်ရေးပေါ်မဲပေးဖို့အချိန်ဆိုင်ထားခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်လုံးကတော့ဟန်ဂရီဝန်ကြီးချုပ်ဗစ်ကတာအော်ဘန်ကဆွီဒင်နိုင်ငံနေတိုးဝင်ရေးကိုသူထောက်ခံကြောင်းဖေဖော်ဝါရီလလည်းလွတ်တော်ပြန်ဆက်တဲ့အခါသူ့ပါတီအမတ်တွေကိုမဲပေးချဖို့ပြောမယ်လို့ဆိုပါတယ်။နေတိုးအတွင်းအမှုချုပ်နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်တနင်္လာနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဆွီဒင်နေတိုးအဖွဲ့ဝင်ဖြစ်ရေးမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ဟန်ဂရီကိုတိုက်တွန်းလိုက်ပါတယ်။ဟန်ဂရီလွတ်တော်ပြန်ဆတာနဲ့ဒီကိစ္စဖြစ်ပေါ်လာလိမ့်မယ်လို့သူမျှော်လင့်တဲ့အကြောင်းလဲဘလင်ကန်ကပြောသွားခဲ့ပါတယ
်။
American တန်မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗုဒ္ဓမြတ်ခင်သတင်းတွေကို VOA ရုပ်သံကနေဆက်လက်ကြည့်ညာနေပါတယ်ကုကဒေတာဦးစီးအဖွဲ့ဥရဟောင်းပယ်ဆောက်ချိန်အပါဝင်တရုတ်နိုင်ငံကအွန်လိုင်းရာဇဝတ်မှုနဲ့အလို့ရှိနေသူ10ဦးကိုမြန်မာဘက်ကတရုတ်နိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်နိုင်ငံတပ်ရုံးကထုတ်ပြန်လိုက်ပါတယ်အခုဇန်နဝါရီလ30ရက်နေ့ကနေပြည်တော်လေစစ်ကနေတရုတ်လုံခြုံရေးတပ်ဖွဲ့တွေကိုလွှဲပြောင်းပေးခဲ့တာဖြစ်ပြီးညပိုင်းမှာပဲတရုတ်နိုင်ငံကိုရောက်ရှိသွားပြီလို့တရဒီသတင်းမှန်လဲဆိုတာမြန်မာစစ်ဘက်သတင်းရက်ွက်ဘက်ကလည်းအတည်ပြုချက်ပေးပါတယ်။ဗန်စီခံသူတွေအထက်ပယ်ဆောက်ချိန်ရဲ့သားဖြစ်သူကိုကပြည်သူစစ်ခေါင်းဆောင်ပယ်ရင်ချန်၊နေကြာဆောင်တပ်ခေါင်းဆောင်ဗိုလ်ဘူးကြီးဝေဆန်းခေါ်ဝေဟွမ်ညန်၊ကိုကတထေရှိုချက်ချန်တို့လည်းပါဝင်ကြတယ်လို့သိရပါတယ်။ပယ်ဆောက်ချိန်ကမြန်မာစစ်တပ်နဲ့မဟာမိတ်ပြုခဲ့တဲ့ကိုကနေကြာဆောင်တပ်ခေါင်းဆောင်တူဖြစ်သူလို့2019နှစ်မှာမြန်မာစစ်တပ်အနွယ်ကျန်ခံရေးပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်အရွေးခံရသူလည်းဖြစ်ပါတယ်။မြောက်ပိုင်းတိုင်းသားညီနောင်မမိတ်သုံးဘွဲ့ရဲ့တစ်တုံညာနှစ်ခုစစ်စေးကာလနောက်ပိုင်းသူ့ကိုမြန်မာအစိုးရကခေါ်ယူထိမ့်သိမ်းထားခဲ့တာပါ။တရုတ်နိုင်ငံဘက်ကအွန်လိုင်းရာဇဝတ်မှုနဲ့သူ့ကိုအလို့ရှိကြောင်းထုတ်ပြန်ခဲ့ပြီးနောက်အခုမှတွေ့ပြောင်းပေးခဲ့တာဖြစ်ပါတယ်။လက်ရှိချိန်ထိအွန်လိုင်းရာဇဝတ်မှုနဲ့ပြစ်မှုကျူးလွန်ကြောင်းတန်တရားရှိသူ4400ကိုမြန်မာနိုင်ငံဘက်ကနေတရုတ်နိုင်ငံဘက်ကိုလွှဲပြောင်းခဲ့ပြီးဖြစ်တယ်လို့တရုတ်တန်ယုံကထုတ်ပြန်ပါတယ်တရုတ်နိုင်ငံကအလို့ရှိခဲ့တဲ့ကျန်းခံရေးပါတီလွှတ်တော်ကိုယ်စားလှယ်ဟောင်းကိုကပြည်သူ့စစ်ကောင်းဆောင်မီလျှောက်ချမ်းနဲ့သူ့မိသားစုတွေကိုလည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းကမြန်မာစစ်ကောင်စီဘက်ကဖမ်းဆီးခဲ့ရမှာမီလျှောက်ချမ်းကတော့ဖမ်းဆီးစဉ်ကိုကူကိုအစိုးစီရင်သွားခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်နိုင်ဂျာနိုင်ငံကအနောက်အာဖရိကနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုဖွဲ့ ECOWAS ကနေနှုတ်ထွက်ကြောင်းအင်္ဂါနေ့ကအကြောင်းကြားလိုက်ပါတယ်မာလီနာဘာကီနာဖူဆိုတို့နှုတ်ထွက်ပြီးတရက်အကြာမှာနိုင်ဂျာကအခုလိုနှုတ်ထွက်လိုက်တာပါဒီနိုင်ငံ၃နိုင်ငံရဲ့စစ်ကောင်းဆောင်တွေက ECOWAS ကနေအချိန်မဆိုင်နှုတ်ထွက်မယ်လို့တနင်္ဂနွေနေ့ကပူးတွဲကြေညာခဲ့ပြီးတဲ့နောက်တရက်ပယ်ချပြီးတရက်ဝဲအကြောင်းကြားခဲ့ကြတာပါအစ္စလာမ်ဆွေရောက်ကြီးကအကြမ်းဖက်မှုနဲ့ဆေးရဲပွဲတွေမှုတွေကိုရင်ဆိုင်နေရတဲ့ဒီနိုင်ငံတွေမှာစစ်တပ်တွေကနိုင်ဂျာမှာ2023ခုနှစ်ဘာကီနာဖာဆိုမှာ2022နဲ့မာလီမှာ2020တို့ကအာဏာသိမ်းခဲ့ကြပါတယ်။အာဏာသိမ်းပြီးနောက်ဒီနိုင်ငံ၃နိုင်ငံရဲ့အဖွဲ့အစည်းအဖြစ်ကို ECOWAS ကရက်ဆိုင်ထားခဲ့ပါတယ်။နိုင်ဂျာကိုဆေးရဲရဝေရောက်ဆွတ်ဖက်ကောင်ဆွတ်ဖက်မယ်လို့လည်းကြေညာခဲ့တာပါ။အခုလိုနှုတ်ထွက်တာနဲ့ပတ်သက်ပြီးဒီသုံးနိုင်ငံရဲ့နိုင်ငံရေးအရာညှိနှိုင်းအဖြေရှာလိုကြောင့် ECOWAS အဖွဲ့ကပြောပါတယ်။အာဖရိကနိုင်ငံများသမဂ္ဂကတော့စိတ်မကောင်းတဲ့အကြောင်းသတင်းထုတ်ပြန်ပါတယ်။အဖွဲ့ဖွဲ့စည်းပုံအရအကြောင်းကြားပြီးတနစ်ပြည့်တဲ့အခါမှာတရားဝင်နှုတ်ထွက်ပြီးဖြစ်ပါတယ်။ဒီနေ့တအားတွင်မှာတော့ဒီသုံးနိုင်ငံကအဖွဲ့ဝင်ဖြစ်ဆက်လက်ရှိနေအောင်ပါပါ။အဝေးပြေးလမ်းကြီးတွေကိုပိတ်ဆို့ဆန္ဒပြနေကြတဲ့လယ်သမားတွေကိုပြည်သက်နိုင်ငံရဲ့ဝန်ကြီးချုပ်အစ်စ်ကဂတိကဝတ်တွေအများကြီးအင်္ဂါနေ့ကပေးလိုက်ပါတယ်ဒီဆန္ဒပြပွဲဟာတာဝင်ယူတာတလမပြည့်သေးတဲ့ဝန်ကြီးချုပ်အသစ် Gabriel Attal အတွက်အကြီးမားဆုံးစိန်ခေါ်ချက်ပါရဲများစွာဆန္ဒပြပြီးတဲ့နောက်လယ်သမားတွေကတင်းလာတဲ့အင်္ဂါနေ့ညနေတွေမှာပါရီအပဝဲအဝေးပြေးလမ်းကိုပိတ်ဆို့စခန်းချလိုက်ကြပါတယ်ဒီအတွက်အမျိုးသားလွှတ်တော်မှာအင်္ဂါနေ့ကဘူဝါဒဆိုင်ရာမိန့်ခွန်းချက်ကိုဝန်ကြီးချုပ်ကပြောကြားခဲ့ရတာပါအလုံးလုံးတွေကြပြီးသူတို့အနာဂတ်နဲ့သူတို့အလုပ်အတွက်ရတဲ့မေးဖြစ်နေကြတဲ့လယ်သမားတွေကိုနားထောင်ဖို့လိုအပ်ပါတယ်လို့သူကပြောပါတယ်။ဝင်ငွေပုံမရရှိရေးပြတ်ထန်းသတ်မှတ်ချက်တွေနဲ့နဲ့ထုတ်ကုန်စရိတ်ကြီးရေးတွေကိုလယ်သမားတွေကတောင်းဆိုထားကြပါတယ်။ပြီးခဲ့တဲ့အပတ်ကကြေညာခဲ့တဲ့အရေးယူဆောင်ရွက်မဲ့ကိစ္စတွေကမလုံလောက်သေးဘူးလို့လယ်သမားတွေကတော့ပြောကြပါတယ်။သူတို့တောင်းဆိုတာတွေမရရင်ပါရီမျိုးတဲကိုဝင်မယ်လို့လည်းလယ်သမားတွေကချိန်ချောက်ထားကြပါတယ်။စကားချဖို့တဲတွေအစားအစာနဲ့ရေအလုံးလောက်နဲ့လယ်သမားတွေဟာဆက်လက်တိုက်ပွဲဝင်ဖို့ပြင်ဆင်ထားတာကိုတွေ့ရှိရပါတယ်ခင်ဗျာ
ထိတ်တန့်ရသတင်းတွေကိုဥတင်မောင်တန်းကြီးညာခဲ့တာပါရှင်ခုတော့ပြည်ရင်းစီးရဲသတင်းနဲ့အရင်ဆုံးစားကြရအောင်ပါတနင်္လာရနေ့တိုင်းတဝဲခရိုင်လောင်လုံးမြို့နယ်မှာစစ်ကောင်စီရဲ့ဒေသကာကွယ်ရေးအဖွဲ့တွေကြောင့်ဇန်နဝါရီလ30ရက်နေ့ကတိုက်ပွဲပြင်းထန်ခဲ့ပါတယ်။ စစ်ကောင်စီဘက်ကရေးချောင်းကနေလက်နဲ့ကြီးတွေနဲ့ပစ်ခတ်တဲ့အတွက်အရသာပြည်သူထိခိုက်ဒါရီလည်းရှိတယ်လို့ပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုမတင်ငေးထပ်ပြောပြထားပါတယ်
တနင်္သာရီတိုင်းလောက်လုံမြို့နယ်မှာဇန်နဝါရီလ30ရက်အင်္ဂါနေ့မနက်ပိုင်းကစတင်ပြီးနေ့လယ်ထိအပြန်အလှန်ပစ်ခတ်တာတွေရှိခဲ့ကြောင်းလောက်လုံမြို့နယ်ပြည်သူကာကွယ်ရေးအဖွဲ့ရဲဘော်တို့ကပြောပါတယ်အဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကစစ်သည်မောင်းနဲ့လက်နက်ကြီးလက်နက်ငယ်တွေပါပစ်ခတ်တာတွေရှိလို့ရဲသားပြည်သူထိခိုက်သေးဆုံးတဲ့အခြေအနေလည်းရှိတယ်လို့ပြောပါတယ်
အဲနေလေလောက်ထိတော့ဖြစ်တယ်ကိုရောညင်နေရောဒီကြောင့်စစ်စစ်ပေါ်နဲ့လက်ပြတာတော့ရှိတယ်ဗျတော်ကနေလေသူတို့ကဟိုလက်နေကြီးနဲ့လမ်းပြတယ်တော်ကနေလည်းလက်ပြတယ်ပြီးရေချောင်းနေပြီးတော့ဟိုနောက်ဘက်ပင်လဲနေပြီးတော့လဲလမ်းပြတယ်ပေါ့ဟုတ်ဒီနေ့ဖြစ်တဲ့ဟာကကြတော့ကျွန်တော်တို့ဟိုဘက်ကနေပြီးတော့ဒီသူတို့ခြေကိုယူထားတဲ့ဒီစခန်းကိုဝယ်တိုက်တာ ဝတိုင်းရနေပြီးတော့အဲ့ဒီစက်တိုက်ဖြစ်သွားတာပဲသူတို့အခုဟိုလက်လက်ကြီးနေတဲ့ဒီဘန်းနာညှက်ပြီးတော့သူကအဒီပြည်သူတွေရှိတဲ့နေအိမ်ကိုပြစ်တာပဲပြစ်တဲ့ခါကျတော့သူကပြည်သူတွေလက်ထိခိုက်မှုရှိတယ်သူကမလားလားပြစ်နေတဲ့ခါကျတော့ဒီစေကူသားဘုဟိုခက်ခဲရဖြစ်သွားတယ်ပေါ့နော်အခုလက်ရှိနေပြီးတော့ပြည်သူတွေပြေဆုံးမှုထိခိုက်မှုတွေအဲ့ဒါတွေတော့မသိရသေးဘူးပေါ့ထိခိုက်မှုတော့ရှိတယ်ပ
တိုက်ပွဲတွေပြင်းထန်ခဲ့တာလို့ပြောပါတယ်လက်နေချင်းရဲ့ပြစ်ခတ်တံတွေကိုမနဲ့စောပိုင်းလူကြီးတိတ်ချိန်မှာတော့ချရတယ်လို့ဒဝယ်မြို့ကန်တဦးကလည်းပြောပါတယ်
မင်းရဲ့နောက်ဘက်ပေါ်တော့နောက်ဘက်မှာအင်းနေရှိတယ်။အဲ့ဒီပင်လယ်မြေတို့တို့တို့ဆိုတဲ့ဘောလည်းလမ်းမြစ်တာ။မရပိုင်းရောဒီဘောအဲ့ဒီကောင်ကလည်းပြင်လို့တော့ကြောက်ကြောက်တော့ဘော။တော်ဝဲမြို့ပေါ်ဆိုတဲ့တူတူတို့တူတူကြောက်တူတူဝန်တူတော့မရှိဘူး။တော်ဝဲတမကြောက်ပုံမှန်ပဲပေါ့
။တနင်္သာရီတိုင်းဘိတ်ခရိုင်ပလောမြို့နယ်မှာလည်းအင်္ဂါနေ့မနေ့ပိုင်းပြစ်ခတ်တာတွေရှိခဲ့တယ်လို့ဒေသခံတွေစီကသိရပါတယ်။တိုက်ပွဲကြောင့်ဘိတ်တဝဲပြည်တော်စုလမ်းပေါ်အသွာလာကန့်သက်တာလည်းရှိခဲ့ကြောင်းပြောပါတယ်။တနင်္သာရီတိုင်းတွင်ကတိုက်ပွဲတွေကြောင့်ဆစ်ရှောင်သူဦးရေလည်းတိုးလာနေပါတယ်။တနင်္သာရီမြို့နယ်တွင်မှရွာပေါင်း၈ရွာကဆစ်ရှောင်နေရသူ6000ဝန်းကျင်လောက်ရှိနေတာပါ။ဆစ်ရှောင်သူတွေဟာအခက်အခဲတွေကြုံနေရပေမဲ့သူတို့ရဲ့နေရပ်မှာတိုက်ပွဲတွေနဲ့လက်နက်ကြီးချက်ရောက်တာတွေဆက်ပြီးရှိနေသေးလို့အိမ်ပြန်မနေရသေးဘူးလို့သူတို့ကိုကူညီပေးနေတဲ့တွဲလက်ညီညီဆစ်ဆောင်ကုညီရေးအဖွဲ့ဝင်တူကပြောပါတယ
်ဆစ်ဆောင်ချင်းရတော့အရေးအပေါ်မှာတိုက်ပေါ်ပါခင်ဗျာခုလိုစရတော့ညောက်ပဲခွေးဖင်ရောညောက်ခွေးဘေးညောက်ခွေးညောက်ပဲခွင်းပါလေဖြေနေရဆိုတော့ခုလိုစရတော့နည်းနည်းလေးပဲနည်းနည်းလေးတော့တိုးရခင်ဗျာလူရေးချကြော်လာတော့တိုးရခင်ဗျာ
ဒဝဲမျိုးနယ်မှာရှိတဲ့စစ်ကောင်စီရဲ့ကြောက်ထုတပ်စခန်းကိုဇန်နဝါရီလ24ရက်ပြီးခဲ့တဲ့ဗုဒ္ဓနေ့တုန်းက KNU တပ်မဟာ၄နဲ့6အပါအဝင်တနင်္သာရီတိုင်းဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေပူးပေါင်းသိမ့်ပိုက်ခဲ့ပါတယ်။အဲ့ဒီနောက်မှာပဲစစ်ကောင်စီအဖွဲ့တွေတနင်္သာရီတိုင်းတဲ့အင်အားပိုတိုးလာတယ်လို့ဒေသခံတွေကပြောပါတယ်။တနင်္သာရီတိုင်းတွင်ကထိတွေ့တိုက်ပွဲတွေမှာတော့စစ်ကောင်စီဘက်ကရေချောင်းကိုအဓိကအားထားပြီးပြန်လည်တိုက်ခိုက်တာမျိုးရှိတယ်လို့လည်းပြောပါတယ်။ဒီတိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုထားတာမရှိသေးပါဘူးရှင်။
POA မြန်မာပိုင်းရဲ့မနေ့ကအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ထိုင်းနိုင်ငံကမြန်မာပကြီးပြပွဲအကြောင်းဆက်ကြရအောင်ပါ။ဖော်ဝါဒလွန်မိုးတဲ့စစ်အာဏာရှင်လက်ထက်မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ရုံးကန်ရပ်တည်နေရတဲ့အခြေအနေတွေကိုသရုပ်ပေါ်ထင်ဟပ်စေတဲ့ Threat Under Threat လို့နာမည်ပေးပြီးတော့နှွေဦးတော်လိုင်းရင်မှာပါဝင်ခဲ့တဲ့လူငယ်ပကြီးအမှုပညာရှင်ချူးဝေရဲ့ပကြီးဖန်တီးမှုပြပွဲကိုထိုင်းနိုင်ငံမကောက်မြို့ကအမှုပညာနဲ့ယဉ်ကျေးမှုစင်တာ BACC မှာ12ရက်ကြာပြသထားမှာဖြစ်ပါတယ်။ပြပွဲဖွင့်ပွဲအခမ်းအနားကိုလည်းဇန်နဝါရီလ31ရက်နေ့မှာကျင်းပခဲ့ပါတယ်။ဒီပြပွဲအကြောင်းမညညိုလွင်ကဘန်ကောက်ကနေတင်ပြထားပါတ
ယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်အာဏာသိမ်းလိုက်ပြီးတဲ့နောက်စစ်ကောင်စီလက်အောက်မှာရှိနေကြတဲ့အမျိုးသမီးတွေရဲ့ဘဝတွေကိုနိုင်ငံတကာကမြင်လာစေဖို့နဲ့စစ်တပ်လက်အောက်ကရုန်းထွက်ပြီးတော်လှန်ရေးမှာဆွမ်းဆွမ်းတမန်နဲ့ကြာရနေရာတိုင်းမှာပါဝင်ပြီးစစ်တပ်ကိုတော်လှန်နေကြတဲ့အမျိုးသမီးတွေကိုဂုဏ်ပြုတဲ့အနေနဲ့အခုလို Threat Under Threat ချင်းချောက်မှုကြားကလက်ခတ်တမ်းလို့အမည်ပေးထားပြီးအမျိုးသမီးတွေရဲ့အဝတ်ထည်တွေနဲ့ပကြီးရေးဆွဲထားမှုတွေကိုပေါင်းဆက်ဖန်တီးထားတဲ့ပကြီးကားတွေကိုပြသတဲ့ပွဲဖြစ်ပါတယ်ဒီပကြီးကားတွေကိုမြန်မာနိုင်ငံကလူငယ်ပကြီးပညာရှင်ချူးဝေကဖန်တီးရေးဆွဲထားတာပါ ပကြီးကားတွေကဖော်ဝါရလွှမ်းမိုးတဲ့လူမှုအတိုင်းဝိုင်းနဲ့အာဏာပိုင်တွေရဲ့ဖိနှိပ်ချုပ်ချယ်မှုတွေကြားမှာစန့်ကျင်ယက်တီနေရတဲ့မြန်မာနိုင်ငံကအမျိုးသမီးတွေရဲ့ကြံ့ခိုင်မှုခန္ဓာရင်ရှိမှုတွေကိုမိမောင်းထုတ်ပြထားပြီးဖိဆန်မှုစိန်ခေါ်မှုတွေနဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ဒီမိုကရေစီလူ့အဖွဲ့အစည်းဖြစ်လာစေဖို့လုံခြုံရေးဖန်တီးမှုတွေဖြစ်တယ်လို့လည်းပွဲစီ လာတဲ့ဧည့်သည်တွေနဲ့လက်ရှိမြန်မာအရေးကိုဥဆောင်ပြောဆိုဆွေးနွေးဖို့အတွက်လူ့အခွင့်အရေးနဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတူဖြစ်တဲ့ဒေါက်ခင်အောင်မှလည်းပါဝင်ခဲ့ပါတယ်
အမျိုးသမီးအမှုပညာရှင်တရားပြီးတော့နေဦးတော်လန်ရေးမှာပါဝင်တဲ့အမျိုးသမီးတယောက်အနေနဲ့အမျိုးသမီးတွေရဲ့ဒီတော်လန်ရေးဒီဖြတ်သန်းမှုတွေကိုပါသူကသူ့ရဲ့အမှုပညာတွေတစ်ဆင့်တင်ဆက်တာဖြစ်တော့ကျွန်မအနေနဲ့ဒါကိုလေးစားရပေါ့နော်ဂုဏ်ပြုချင်တယ်လူငယ်တော်လန်ရေးမျိုးဆက်တွေတော်လန်ရေးအင်အားစုတွေအားလုံးကြိုးပမ်းမှုကိုအတိအမှတ်ပြုတယ်အဲ့ထဲမှာမှအမျိုးသမီးတွေရဲ့နေဦးတော်လန်ရေးမှာရှေ့ထိတ်ဆုံးကနေဦးဆောင်မှုတွေမှာဆွမ်းဆွမ်းတမန်စီရင်မှာရောနိုင်ငံရေးမှာရောပါဝင်နေကြတဲ့ကိစ္စကိုပါဝင်နေတာကိုမျိုးဆက်ဟောင်းတက်ကြွလှုပ်ရှားသူတရားအနေနဲ့ဝန်တာခုံယူရပါတော့ပြီးွားတော့ကျမတို့ဒီလိုမျိုးပွဲလုပ်တယ်ဆိုတာကလည်းမြန်မာနိုင်ငံမှာဖြစ်နေတဲ့အနေအထားတွေကိုဒီထိုင်းနိုင်ငံမှာပါဝင်နိုင်ငံတကာအတိုင်းအဝိုင်းကမြေပြင်ပေါ်မှာဘာတွေဖြစ်နေလဲဆိုတာကိုသူတို့အနေနဲ့နေ့တူကမသိနိုင်ဘူးလေအဲ့တော့ကျမတို့ကဒီလိုမျိုးပွဲမျိုးမှာဟိုပြောပြပြီးတော့မှသူတို့ကိုဟိုဖြစ်နေတဲ့နောက်ဆုံးပေါ့အနေတွေကိုကျမတို့ပြောပြဖို့လိုရပေါ့နော်ဒါမှပဲသူတို့လည်းကျမတို့တိုင်းပြည်ရဲ့အနာဂတ်ကအနာဂတ်အသစ်ကိုဖန်တီးနေတဲ့ဥစ္စာကိုသူတို့ပိုနားလည်မယ်ဒါသူတို့ရဲ့သွေးစင်းညွှန်းမှုတွေထောက်ခံမှုတွေကိုလည်းကျမတို့လိုအပ်တယ်ဒါကြောင့်မလို့သူတို့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy တွေမူဝါဒတွေချဉ်းကပ်မှုတွေမှန်အောင်လည်းဒီလိုမျိုးနေရာနဲ့တစ်ဆင့်ကျမတို့ကသတင်းစကားပါပေးတဲ့သဘောပါပဲဟုတ်ကဲ့
ပကြီးပြပွဲဖွင့်ပွဲအခမ်းအနားကိုပကြီးကားတွေကိုရေးဆွဲဖန်တီးသူဖြစ်တဲ့ချူးဝေကတော့အွန်လိုင်းကနေတက်ရောက်ခဲ့ပြီးသူရေးဆွဲဖန်တီးထားတဲ့ပကြီးကားတွေရဲ့အထိပ်ပဲဖန်တီးမှုတွေအကြောင်းနဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေရဲ့အကြောင်းကိုဂရုပြုမိကြစေဖို့ဒီပကြီးကားတွေကိုရေးဆွဲခဲ့တာလို့ပြောဆိုခဲ့ပါတယ
် I found some ideas and some perspective.
ဒီခန္ဓာကိုလူခွင့်ရေးလ ీల ဆောင်ကြည့်ရေးအဖွဲ့ရဲ့အာရှဒေသဆိုင်ရာတွဲပယ်ညွှန်ကြားရေးမှူးဖေရော့ဘတ်ဆင်လည်းတက်ရောက်ပြီးစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံကလူအခွင့်ရေးအခြေအနေတွေကိုပြောဆိုဆွေးနွေးခဲ့ပါတယ
်။ Everybody, we have all heard the coup rumors, we all heard that this might happen, but we all believe that that's crazy.
ဇန်နဝါရီလ30ရက်နေ့ကနေဖေဖော်ဝါရီလ17ရက်နေ့အထိပြသထားမဲ့ဒီပြပွဲကိုမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းစစ်တပ်ကိုတော်လှန်ဆန့်ကျင်နေကြသူတွေနဲ့တသားတည်းရှိကြောင်းပြသတဲ့အနေနဲ့စီချန်ရှင်လို့ခေါ်တဲ့အရှိတောင်အာရှယဉ်ကျေးမှုနဲ့အမှုပညာဆိုင်ရာအဖွဲ့ကြီးကဦးစီးချင်းပါပြသတာလည်းဖြစ်ပါတယ်ရှင်။ကျွန်မညညိုလွင်ပါVOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းကနေ line to meter 3049 line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်ဒေါ်လာရဲ့အားစုရဲ့မြေပြင်စစ်ရဲ့အခြေအနေအကောင်းနေချိန်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဘာမာအက်ဥပဒေပြဋ္ဌာန်းချက်မှာပါဝင်တဲ့ဤပညာအခြားအပန်းအပါဝင်လက်နက်မဟုတ်တဲ့ထိရောက်တဲ့အကူအညီတွေကိုအချိန်ကြိုက်ပေးနိုင်ဖို့အရေးကြီးကြောင်းမြန်မာအရေးဆောင်ရွက်နေသူတွေကတောင်းဆိုနေကြပါတယ်။ကိုငင်းချန်အေးကစူးစီးတင်ပြထားပါတယ်။
မြန်မာနိုင်ငံဒီမိုကရေစီအရေးအတွက်အမေရိကန်ကူညီဖြစ်တဲ့ Burma Act ဥပဒေကိုအတည်ပြုထားပြီးဖြစ်ပေမဲ့အပြည့်အဝအကောင့်ထဲဖော်မူပိုင်းအားနည်းနေလို့မြန်မာအရေးလှုပ်ရှားသူတွေကြအားမလို့အားမရဖြစ်နေကြတာပါ။အမေရိကန်ရဲ့ဒီပညာပတ်မုံမှုတွေအချိန်ကိုက်လုံနိုင်ရင်ပြည်သူလူထုကိုပိုကာဝယ်ပေးနိုင်မယ်လို့မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်နဲ့လူ့အခွင့်အရေးအတွက်လှုပ်ရှားနေတဲ့ Chin Association of Maryland ရဲ့အမှုဆောင်ညွှန်ကြားမှုဇော်သုံးမုံက VOA ကိုပြောပါတယ်
ဘာမဲ့ကိုကျွန်တော်ကြိုးဆိုတဲ့တိုင်းမဲ့တကယ်တကယ်လေးပြချက်ချက်ဖူပေးဖို့လေအဲ့ဒါလည်းကျွန်တော်တောင်းဆိုတယ်ဒီ NGG ERO PDF နိပညာပိုင်းရောပြီးတော့ non lethal assistance လို့ခေါ်တယ်နည်းနည်းမဟုတ်တဲ့ဒီအကူအညီပေါ့နော်ဥပမာဆိုရင်အခုလေရင်ကတိုက်နေတယ်ကျွန်တော်ဘုံချက်နေအဲ့ဒါဟိုလေ early warning တို့မတို့ system ပေါ့နော်ပြီးတော့ technical assistance လို့ခေါ်တယ်အဲ့ဒါကနိပညာပိုင်းဆိုင်ရာအဲ့ဒါလည်းကျွန်တော်ကူညီဆက်ချင်တယ်
ခုတောင်းဆိုတဲ့လက်နက်မဟုတ်တဲ့အကူအညီအမျိုးအစားတွေနဲ့တခြားအထောက်ပံ့တွေပေးဖို့ကို Burma Act မှာထည့်သွင်းဖော်ပြထားပြီးဖြစ်ပါတယ်။ဒါပေမဲ့လက်ရှိမြန်မာပြည်အတွက်ပေးနေတဲ့ American အကူအညီကတော့ American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ကတဆင့်သမရိုးကြလူသားချင်းစာနာမှုအကူအညီတွေကလွဲလို့တခြားအကူအညီတွေကိုပေးတာမတွေ့ရသေးဘူးလို့မြန်မာရေးစောင့်ကြည့်လေ့လာသူတွေကနှစ်နှစ်ခရဲကအစစ်တစိုက်ထောက်ပြနေကြပါတယ်။မြန်မာနိုင်ငံအတွက် Burma Act ပါဝင်တဲ့2024ခုနှစ် American ကာဝေးလုပ်ပိုင်ခွင့်အုပ်ဒီNDAA ကိုလက်ရှိမှာလွှတ်တော်နှစ်ရလုံးကအတည်ပြုထားပြီးလည်းဖြစ်ပါတယ်။ဇန်နဝါရီ29ရက်ကအမေရိကန်အောက်လွှတ်တော်ရုံးကမှလုတ်တဲ့မြန်မာပြည်ကဘာသာရေးဖိနှိပ်မှုအစီရင်ခံတဲ့ပွဲကိုတက်ရောက်ကြားနာတဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ဒုတိယဥက္ကဋ္ဌ Frederick Davey ကတော့မြန်မာပြည်မှာအကြမ်းဖက်မှုတွေရပ်တန့်မှုက Burma Act ကိုအပြည့်အဝအကောင့်ထဲဖော်ဖို့လိုနေတယ်လို့ VOA ကိုပြောပါတယ်
And I think if we fully implement that act, then
we can move on. Burma Act ကိုအပြည့်အဝအကောင့်တွေဖော်ဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်။ဒါကိုအပြည့်အဝအကောင့်တွေဖော်မယ်ဆိုရင်မြန်မာနိုင်ငံကလက်ရှိအစိုးရကျူးလွန်နေတဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုရပ်တန့်နိုင်ရပါမယ်။ဒါမှသာခရစ်စတန်တွေတခြားဘာသာဝင်လူနည်းစုတွေနဲ့ရိုဟင်ဂျာတွေဟာလူအဖွဲ့အစည်းတွေမှာအလုံးစုံပြန်လည်ပေါင်းစည်းနိုင်မှာပါ။ Burma Act ကိုအပြည့်အဝအကောင့်တွေဖော်နိုင်ခဲ့ရင်မြန်မာနိုင်ငံမှာအခုဖြစ်နေတဲ့ကျဆက်တန်းကြုံမှုတွေအဆုံးသတ်စေမှာဖြစ်ပြီးမြန်မာနိုင်ငံကိုလွတ်လပ်တဲ့ဒီမိုကရေစီနိုင်ငံတော်စီပြန်လည်ဦးတည်စေမယ်လို့ညွှန်လင့်ပါတယ်ဒီလိုဖြစ်နိုင်ဖို့ကျွန်တော်တို့အားလုံးလှုံ့ဆော်တောင်းဆိုနေကြပါတယ
်အဲ့ဒီအောက်လွှတ်တော်ကမြန်မာပြည်ဘာသာရေးဖိနှိပ်မှုအစီရင်ခံတင်ပြတဲ့ပွဲမှာအဖွင့်အမှတ်ချက်စကားပြောခဲ့တဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌဦးအောင်ကြည်ညွန့်ကတော့ကမ္ဘာနိုင်ငံတိုင်းကအကျိုးစီးပွားအကုန်ထည့်သွင်းတွက်ချက်ရလို့ကိုလိုတာတော့အပြည့်အဝမရနိုင်ဘူးလို့ VOA ကမှတ်ချက်ပြုပါတယ်
တကယ်တမ်းကျတော့အခါကျတော့မြန်မာနိုင်ငံရေးရအလို့တိတိအတိုင်းပဲမြန်မာနိုင်ငံရေးရမြန်မာနိုင်ငံအခုပြည်တွင်းရဲ့အင်အားနဲ့ပဲကိုသွားနေပြီးတော့အခုရှိနေတဲ့ဥပဒေရပြဋ္ဌာန်းချက်ရတကယ်တော့ထိရောက်ထိုက်တန်တဲ့ကူညီထောက်ပံ့မှုရနိုင်ရနေသေးရတယ်လို့တော့ပြောလို့တော့မရနိုင်သေးတဲ့အနေအထားမြန်မာရှိတယ်ဒါမှမဟုတ်တကယ်တမ်းကျတော့နိုင်ငံအသီးသီးကဒီမိမိတို့ရဲ့ဆိုင်ရာအကျိုးစီးပွားတွေအပေါ်မှာမူတည်ပြီးတော့ထဲတွင်းတွက်ချက်ရတာလည်းရှိတဲ့အတွက်ကြောင့်မလို့ကိုယ်မှရှိတဲ့လိုအပ်ချက်တိုင်းတော့အပြည့်အစုံရလိမ့်မယ်ဆိုတော့မှန်းဆလို့တော့မရဘူးဒါမှမဟုတ်ယဉ်ကျေးတဲ့ကမ္ဘာလူအဖွဲ့အစည်းအနေနဲ့ဆိုရင်မြန်မာနိုင်ငံမှာဒီနေ့ရေဆိုင်နေရတဲ့အနေအထားမျိုးကိုဝိုင်းဝန်းပြီးတော့ကြော်လွားပိုးဖို့ရလိုအပ်တယ်ဆိုတာမျိုးကိုတော့အတိပေးနိုင်တယ်အဲ့ဒီကနေပြီးတော့တိုးတက်မှုဖြစ်ထွန်းမှုတွေတော့ရလိမ့်မယ်လို့တော့မျှော်လင့်ပါတယ
်အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးဆက်ကော်မတီဥက္ကဋ္ဌခရစ်စမစ်ကိုဗမာအနေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေ VOA ကမေးမြန်းရမှာတော့အခုညပေးနောက်ဆက်တွဲဆောင်ရွက်ဖို့လိုတယ်လို့ပြန်လည်ဖြေကြားပါတယ
်ကျွန်တော်တို့ပထမဆုံးမြမအရေးကြားနာပွဲကို2010ခုနှစ်ကလေးကလုပ်ခဲ့တာပါ။ဒေါန်ဆန်းစုကြည်နဲ့ပတ်သက်တဲ့ကိစ္စရပ်တွေနဲ့မြမအရေးစိုးရိမ်ချက်တွေကိုကျွန်တော်တို့နှစ်ပေါင်းများစွာထုတ်ဖော်တောင်းဆိုခဲ့ပါတယ်။ကျွန်တော်အနေနဲ့ဒီနေ့ပွဲကသတင်းချက်လက်တွေကိုသိချင်ပါတယ်။ကျွန်တော်တို့ရဲ့ရုံးဖွဲ့ကဒီတွဲဆောင်မှုမှာတင်ပြသမျှကိုစုပြီးတော့မှတ်တမ်းတင်ပါတယ်။ကျွန်တော်တို့တွေ့ရှိသမျှကိုနောက်ဆက်တွဲအရေးယူဆောင်ရွက်မှာပါ။ကျွန်တော်ကွန်ဂရက်စ်လွှတ်တော်မှာ44နှစ်ရှိနေပါပြီ။အဲ့ဒီတွေ့ကြုံရပြောရရင်အဓိကကြတာကနောက်ဆက်တွဲဆောင်ရွက်ဖို့ပါပဲ
သူအနေနဲ့မြမအရေးလွှတ်တော်ကြားနာပွဲတည့်ရလှုပ်ဆောင်ဖို့လဲစီစဉ်နေတယ်လို့ကွန်ဂရက်လွှတ်တော်နိုင်ငံသားရေးဆက်ကော်မတီဥက္ကဋ္ဌခရစ်စမစ်ကဗီဒီယိုကိုပြောပါတယ်ဒါပေမဲ့မြမအရေးလှုပ်ရှားသူတွေကတော့နိုင်ငံတကာအကူအညီအထူးဖြင့် American Loan Agency နိုင်ငံရဲ့ဤပညာအကူအညီတွေကအချိန်ကိုက်နဲ့အချိန်မီပေးနိုင်ရင်ဒီမိုကရေစီလှုပ်ရှားမှုကိုအထောက်ပံ့ဖြစ်မှာဖြစ်တယ်လို့ပဋိပက္ခအတွင်းကမြမလူထုရဲ့အသက်တွေကိုကယ်တင်နိုင်မှာဖြစ်ကြောင်းထောက်ပြတောင်းဆိုနေကြပါတယ်ခင်ဗျာ
စစ်တပ်ကအာဏာသိမ်းတာအသုံးနဲ့ပြလာတဲ့အချိန်မြန်မာစစ်တပ်ကိုလက်နက်ကင်တိုက်နေတဲ့ PDF တပ်ဖွဲ့ဝင်တွေအနေနဲ့တိုက်ခိုက်ရေးအတွေ့အကြုံနဲ့စွမ်းရည်တွေပုံမြင်လာပြီးမဟာမိတ်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့အတူလက်တွဲလှုပ်ရှားနေကြတဲ့အကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအဖွဲ့ကကောင်ဆောင်တွေက AFP သတင်းဌာနကိုပြောပါရယ်လက်နက်ကင်တိုက်နေတဲ့အချိန်ထဲမှာစစ်မြေပြင်မှာလိုက်နာရမယ့်ဂျင်ဝင်တွေကိုတိတိကျကျလိုက်နာဖို့ကြိုးစားနေတယ်လို့လည်းပြောပါရယ် AFP သတင်းဆောင်မကိုအခြေခံပြီးအလိမ်မတင်ပြထားပါရယ်
အော်ဇာကသနီအရောကျွန်တော်တို့ကတမိုင်ကြော်ကြော်လောက်ပဲဝေးတယ်ပြီးတော့စတမ်းမိုင်တော့ရောမဆိုတော့တော်တော်ကြိုးရပါဘူ
းစစ်ကောင်စီတပ်နဲ့မလှမကမ်းမှာတက်ဆွဲထားရင်မြမစစ်တပ်ကိုလက်လက်ကိုင်းတိုက်နေတဲ့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအဖွဲ့ကအဖွဲ့ဝင်တဦးပြောပြသွားတာပါသုံးနှစ်ကာလအတွင်းတိုက်ပွဲအတွေ့အကြုံတွေရခဲ့တယ်လို့လှုပ်တင်လှုပ်ထိုက်လို့ဒီလမ်းပေါ်မှာရောက်လာတဲ့ဆိုတဲ့အတိအကျောင်းကြောက်စိတ်မရှိတော့တဲ့အကြောင်းအထူးတပ်ဖွဲ့ဝင်တဦးဖြစ်တဲ့ရှူကကပြောပါတယ်
တိုင်ရင်တင်ရင်တိုက်ပါများလားလေသူတို့အကြောင်းနဲ့တည်လာတာကိုကိုဘကရဲဘော်အနေထားအစားဥမာစကားတော့မပြောဘူးတိုက်ပွဲတုံးတယ်ဟန်ဆိုင်နဲ့ပဲပြရတယ်ရန်သူချီကတ်တာပါတော်လေးတိကျလာပဲတော်လေးကိုကောင်းလာပြောတော့လို့ကိုကစီးပွားရေးလုပ်နေမှာကိုကနိုင်ငံကောင်းအောင်လုပ်ချင်တယ်ဒီလောက်တော့ပေးဆက်မယ်တတိယကြီးနဲ့ပြောင်းလဲอยู่อ่ะနောက်ပိုင်းတော့ရောက်တယ်ဆိုတော့မရှိတော့ဘူ
းလက်လက်ကိုင်အဖွဲ့တွေကိုညီနောင်မဟာမိတ်၃ဘွယ်တွေကတခုဖြစ်တဲ့ TNLA တအောင်ပလောင်အဖွဲ့ကအဓိကတင်ဒန်းပေးတာဆိုပေမဲ့လည်းတပ်ဖွဲ့ဝင်တွေထဲမှာအတွေ့အကြုံအမျိုးမျိုးရှိတဲ့သူတွေပေါင်းစည်းထားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကခေါင်းဆောင်တအူးဖြစ်တဲ့ကိုမုံတိုင်းကပြောပါတယ်
အနိကလည်းညံပေးမှုလို့ပြောရင်တော့ဒီမြောက်ပိုင်းသုံးဘွဲကလို့ကျွန်တော်တို့ပြောလို့ရတယ်ဒါပေမဲ့နေမြေကတော့အရှင်ဖြစ်တဲ့ကျွန်တော်မဟာမိတ် DNLA ရဲ့နေမြေကွင်းထဲမှာပဲအခြေချကျွန်တော်လှူရှားတာမျိုးရှိပါတယ်။တင်းနဲ့ရယူတဲ့အခါမှာတော့မဟာမိတ် DNLA ဒီမှာပဲတင်းနဲ့အများစုရယူကြပါတယ်။ဒါပေမဲ့ဒီရောက်ဟိုပေါင်းစုံကနေပဲဆင်းလာတဲ့ရဲဘော်တွေလည်းပါဝင်ပါတယ်။အဲ့တော့ကျွန်တော်တို့ RUPDF ကနေအားစုဒီလူငယ်အများစုကတိုင်ဘတ်ဖြစ်တယ်လို့ပြောလို့ရတယ်။အဲ့တော့ KYN စင်းပါမယ် KNU ဘက်ကနေပဲစစ်ပညာသင်ယူခဲ့တဲ့လူတွေလည်းပါတယ်ပေါ့လေ။အဲ့လိုပဲတိုင်းသားအဖွဲ့အစည်းတော်တော်များများနေပေါ်မှာသင်တန်းစင်းတော်တော်များများလည်းပါပါတယ်။အ
ဲ့တော့ဒီနားမှာအဆောင်တဆောင်ရှိရဗျာ။အဆောင်တဆောင်ကအဲ့ဘုံထိပြီးတော့ဒီဆောင်ကလုံးဝပျောက်ထွက်သွား။တစားစီပျောက်ထွက်သွားပြီးတော့ဒီအချုပ်ခန်းနှက်ခန်းတွဲနဲ့ကဲ့ရဲ့ကိုလာထိပြီးတော့ဒီမှာထိမ့်သိမ့်ထားတဲ့ကျောင်းစကားစတုံမန်းနေပေါ့၄ဦးတည်သွားတယ်ပေါ့
တဲ့အရာအများပြားတာလို့ ਨੇ မြမစစ်တပ်ကိုရှင်တိုက်တဲ့အခါစစ်မြေပြင်မှာလက်တွေ့အခက်အခဲတွေရှိတယ်ဆိုတာကိုလည်းကိုပုံတိုင်းကအဝင်ခံပါတယ
်သူတို့ရဲ့စစ်ဌာနချုပ်တည်ရှိနေတဲ့နေရာဖြစ်တဲ့နေရာကိုကျွန်တော်ထိုးစစ်ဆင်တိုက်ခိုက်ဖို့အတွက်ဆိုကျွန်တော်တော်ရုံတယုံပြင်ဆင်မှုနဲ့ကျွန်တော်မရဘူးကျွန်တော်ရှိမှလည်းအနည်းငယ်ပြောဘူးတာရှိတယ်ပုံမှန်ကြောက်တုံးကိုကျုပ်နဲ့ပေါက်လို့ဖြစ်နိုင်တယ်ဆိုတာမျိုးတွေကျွန်တော်ပြောဘူးပါလားရန်သူအရန်ထင်ကြီးနေတာမဟုတ်ဘူးကျွန်တော်တို့အင်မတန်လေးစားနေတာမဟုတ်ဘူးကြောက်ရွံ့နေတာပေါ့အဲ့တော့ဒီလိုမျိုးဌာနချုပ်တွေရှိနေတဲ့နေရာကိုကျွန်တော်တို့ဟို90စစ်တိုက်လာတဲ့အာဏာရှင်ကိုကျွန်တော်တော်လှန်ဖို့အတွက်ဆိုရင်ကျွန်တော်တို့မှာလိုအပ်တဲ့ထိုက်တဲ့နဲ့ပြင်ဆင်မှုလေ့ကျင့်မှုတွေမရှိဘဲနဲ့ကျွန်တော်ဒီဟာကိုဘယ်လိုမှကြော်လားနိုင်မှာမဟုတ်ပါဘူးသူတရောင်းပြည့်ကိုလည်းတရောင်းပြည့်သူဆက်လက်ဆွဲကိုလည်းဆက်လက်ဆွဲနိုင်တဲ့အနေအထားမျိုးတော့ရှိပါတယ်။အမလေရင်ပြည့်လို့ ਆ ပြီပါမျိုးတော့ကျွန်တော်တို့ဒီလည်းမရှိဘူးပေါ့။ရှိတယ်ဆိုတော့ကျွန်တော်ဆက်လက်ပဲရှိပါပေါ့လေ။ဆိုလိုချင်တာကတော့အဲ့တော့တချို့ကိစ္စတွေကတော့စိတ်ကောက်မှုတွေကတော့အခုချိန်ဒီလက်နက်ခရမ်းဘလုံးလောက်တဲ့ဟာတော့ကျွန်တော်မှာတော့ရှိနေတုံးပဲပေါ့။ဒါပေမဲ့လည်းကျွန်တော်ကထောက်ဖို့တာအကြီးသားရှိပါတယ်။မြောက်လိုက်ကိုလည်းကျွန်တော်တို့ပြန်ထောက်ဖို့ပေးနေရဖြစ်တဲ့အတွက်အရင်ကြီးတော့တခါတည်းလည်းစိတ်တော့မပူပါဘူး။အဲ့တော့တခါလေးအရသာရှိဆုံးပြောပါဆိုရင်အဲ့ဒါပဲလေနော်။သူတို့ထောက်ပို့ပေးတဲ့ပစ္စည်းတွေသူတို့ပြန်ချရတာတော်တော်အရသာရှိပ
ါစီကောင်စီဘက်ကတော့ PDF လက်နက်ကိုင်အဖွဲ့တွေဟာအကြမ်းဖက်လုပ်ရက်တွေကျူးလွန်နေတယ်လို့ဆွဆွဲလေးရှိပါတယ်လက်နက်ကိုင်တိုက်နေရချင်းတူပေမဲ့လည်းစစ်မြေပြင်မှာလိုက်နိုင်ရမယ့်ကျင့်ဝတ်တွေကိုလိုက်နာတဲ့အကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးအဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုဖြိုးကပြောပါတယ
် PDF နဲ့စကားစနဲ့ဂျာမန်အပေါ်ရန်ကြည့်ရအကုန်တူတူပဲဘာလို့လဲကျွန်တော်ယူနီဖောင်းဝတ်ထားတယ်ကျွန်တော်တို့လက်နက်ကင်ထားတယ်ဒါမဲ့ဘာကွာလဲဆိုတော့ကုတ်တော့ကွန်တက်ပေါ့သူတို့မှလည်းအဲ့ကုတ်တော့ကွန်တက်တွေရှိတယ်ကျွန်တော်တို့မှလည်းရှိတယ်ဒါမဲ့တကယ်လိုက်နာကျင့်သုံးမှုကြတော့ကွာသွားတာမျိုးရှိတယ်ကျွန်တော်တို့ဆိုရင်ကျွန်တော်တို့တက်နိုင်တယ်များကျွန်တော်တို့ရဲ့တက်နက်ပြောင်းသွားပြည်သူလူထုကိုဘယ်တော့မှမလဲရဘူးပြည်သူလူထုကိုဒုက္ခမပေးရဘူးပြီးနောက်ဆုံးဘလောက်ထိလဲဆိုကျွန်တော်တို့ဒီပြည်သူလူထုရှိရအတူတစ်ချောင်းတောင်ယူလို့မရတဲ့အနေအထားမျိုးထီအောင်ကျွန်တော်ရဲဘော်တွေကိုကြက်မှတ်ထားတာရှိတယ်။တကယ်လိုက်နာဖို့လဲနောက်ကနေတော့ကျွန်တော် enforcement ပေးရတာမျိုးလေးတွေရှိတာပေါ့
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ကတော့မြန်မာစစ်တပ်ကစီးရဲအယအင်အားယော်နေလာချိန်မှာအယက်သားကျေးရွာတွေကိုပို့ပြီးတော့တိုက်ခိုက်တာမျိုးတွေပိုတိုးလာနေတဲ့အတွက်ပြည်သူတွေကိုအကာအကွယ်ပေးဖို့လိုတဲ့အကြောင်းပြောဆိုနေပါတယ်။လက်နက်ကိုင်တိုက်ပွဲတွေကြားမှာမြန်မာပြည်သူလက်သန်း3သိန်းလောက်အိုးမဲ့အိမ်မဲ့ထွက်ပြေးနေရပြီးတော့လူသားချင်းစာနာမှုအကူအညီလိုအပ်သူ18သန်းခွဲလောက်ရှိနေတဲ့အကြောင်းပြောဆိုထားပါတယ်ရှင်။
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုံးနဲ့မနက်ခင်းထုတ်လွှင့်ချက်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေတာပါအခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေတဲ့မြေကြီးဩဇာယူကရိန်းမြန်မာစီရင်နိုင်ရှင်ချက် American နိုင်ငံရေးနဲ့ကမ္ဘာသလောက်ခီးသောအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်နဲ့စကြရအောင်ပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့3နှစ်ပြည့်တဲ့အခါမှာအထက်ကစီးပွားရေးဖြစ်တဲ့ဆက်ပြိုးရေးကဏ္ဍကိုပြန်လည်သုံးသပ်ကြည့်တဲ့အခါမှာတော့အဖက်ဖက်ကကြာဆင်းနေတာကိုတွေ့ရပါတယ်အပတ်စဉ်တင်ဆက်နေကြမြေကြီးဩဇာအစီအစဉ်ကနေကိုခင်မောင်စုံမင်းတင်ပြထားပါတယ
်ဒီကနေ့3နှစ်2021ဖေဖော်ဝါရီတရက်စစ်တပ်အာဏာမသိမ်းခင်ကမြန်မာနိုင်ငံဟာတကမ္ဘာလုံးမှာဖြစ်ပွားခဲ့တဲ့ကိုဗစ်ဗိုင်းရပ်စ်ရောဂါန္တရာကပ်ဆိုးကြီးရဲ့တန်ကိုအကြီးအကျယ်ခံခဲ့ရပါတယ်။ဒါပေမဲ့လည်းတကမ္ဘာလုံးမှာဖြစ်ပွားခဲ့တာဖြစ်လို့အဲ့ဒီအချိန်ကလူထုကနေဒီမိုကရေစီနှီးကြရွေးကောက်ထားတဲ့အစိုးရရဲ့လှုပ်ဆောင်ချက်တွေအပေါ်မှာပူပေါင်းပါဝင်ကာကွယ်ကြပါတယ်။ကိုဗစ်ကရောဂါဟာအဓိကလူနေထူထပ်တဲ့မြို့ကြီးတွေအပါအဝင်မြို့ပြဒေသတွေမှာအများဆုံးကူးစက်ပြန့်ပွားတာဖြစ်တဲ့အတွက်မြို့ပြမှာလုံခြုံကြတဲ့စီးပွားရေးလုပ်ငန်းတွေအလုံးပြတ်ဆိုင်ကုန်ပါတယ်ဒါပေမဲ့လည်းကိုဗစ်ကရောဂါဆိုးကြီးဟာကျေးလက်ဒေသတွေမှာလူနေကျဲပါတဲ့အတွက်ကူးစက်မှုသိပ်မရှိသလိုစိုက်ပျိုးရေးလုပ်ငန်းကိုလည်းတိတ်ပြီးတော့ထိခိုက်ခြင်းမရှိပါဘူးဒီလိုနဲ့ကိုဗစ်ကရောဂါကူးစက်မှုတွေနှေးပါလာပြီးကာကွယ်ဆေးတွေစတင်ထိုးတဲ့အချိန်မှာတကမ္ဘာလုံးမှာလည်းပြန်လည်နလန်ထလာကထူထောင်ရေးလုပ်ငန်းတွေစတင်တဲ့အချိန်မှာမြန်မာနိုင်ငံမှာတော့စစ်အာဏာသိမ်းလိုက်တဲ့အတွက်ပြည်သူတရက်လုံးမျှော်လင့်ချက်တွေရိုက်ချိုးတာခံခဲ့ရပါတယ်ကိုဗစ်ကရောဂါကာလကထိခိုက်မှုမရှိခဲ့တဲ့နိုင်ငံရဲ့အဓိကစိုက်ပျိုးရေးလုပ်ငန်းဟာစစ်အာဏာသိမ်းလိုက်တဲ့အခါမှာတော့အဆိုးအဝါဆုံးနှင်းချေခံရသလိုတောင်သူလယ်သမားတွေရဲ့ဘဝတွေဟာလည်းကစင်းကလေးအဖြစ်ကုန်ပါတယ်။အဲဒီလိုစစ်တပ်အာဏာသိမ်းပြီးမျိုးပြတွေကငြိမ်းချမ်းစွာစန့်ကျင်ဆန္ဒပြတဲ့လူထုကိုကြမ်းဖက်ဖြိုခွင်းခဲ့ပြီးတဲ့နောက်စစ်ကောင်စီစစ်ကြောင်းတွေဟာကျေးလက်ဒေသတွေကိုတွားရောက်တဲ့အခါမှာတောင်သူလယ်သမားတွေကိုအရင်ဆုံးအကြမ်းဖက်ဖိနှိပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအရင်ကအညာမြေလက်ဒေသမှာအခြေပြုပြီးစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကယားပြည်နယ်ဒေသအခေါ်ကရင်နီဒေသကိုပြောင်းရွှေ့လှုပ်ရှားခဲ့တဲ့ကျေးလက်မြေပရဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
စစ်အာဏာသိမ်းပြီးတုံးနှစ်အတွဲမှာဆိုရင်အညာဒေတာတွေမှာစက်မတော်စက်ကြောင်ထိုးလာခဲ့တာတွေအများကြီးရှိတယ်ပေါ့နော်အဲ့လိုတွေပြည်သူတွေရဲ့ဘဝလုံလုံခြုံခြုံမနေရဘူးပေါ့နော်ကျိုးရိုးသားသားနဲ့ဝန်ရည်အတွက်လောက်ကန်စားတော့နေတဲ့တောင်သူလေသမားစိတ်ရဆိုရင်တော့စစ်တပ်ကဘာလုပ်လဲဆိုတော့တွေ့တာနဲ့သူတို့ရိုက်နှက်တယ်ဖမ်းဆီးတယ်တပ်ဖြတ်တယ်လူတွေကိုဖမ်းဆီးရိုက်နှက်ပြီးတော့ငွေကြေးနဲ့ပြန်ပြီးတော့ရွေးခိုင်းတဲ့ညတွေရှိတယ်ရခင်ရခင်မရှိခဲ့ဘူးရဲ့ဒုက္ခဆင်းရဲတွေကိုပြည်သူအများစုကခန်းစားရတယ်ကြီးွာတွေကိုမိရှုတာတွေလည်းအများကြီးရှိရပေါ့နော်နေ့စဉ်ရက်ဆက်တူလိုပါပဲဒီအာနာသိမ့်ပြီးတုံးနှစ်အတွင်းမှာအညာဒေတာနေရာအနှံ့အပြားမှာတွေ့ရှိနေရပါတယ်ကီနီဒေတာဘက်မှာဆိုရင်လည်းပေါ့နော်ဒီစစ်အာနာသိမ့်ပြီးတုံးနှစ်အတွင်းမှာဆိုလို့ထုတ်ထိတ်ထားတဲ့ဒီပါတာရေးဖျားချောင်းတွေကိုတောင်းမှာပဲဖြစ်ရင်စစ်ကောင်စီကတို့ကဒီမိရှုတာတွေဖျက်ဆီးတာတွေရှိရပေါ့နော်
ညာဒေသမှာစစ်ကောင်စီတပ်တွေဟာအကြမ်းဖက်ဖိနှိပ်လာတဲ့အတွေ့ဒေသကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးကျေးလက်နေတောင်သူလယ်သမားတွေကကြားရလက်နက်ကိုဆွဲကင်ခုခံခဲ့ကြပါတယ်စစ်ကောင်စီတပ်တွေကလည်းဖိနှိပ်မှုတွေကိုအရင်ကတည်းပိုပြီးတော့ကြမ်းကြမ်းတမ်းတမ်းလှုပ်ဆောင်ပြတဲ့အနေနဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ပြတာကျေးရွာတွေကိုမီးရှို့တာတွေပြောင်ပြောင်တင်းတင်းလှုပ်လာကြပါတယ်။တပြိုင်တည်းမှာပဲစစ်အာဏာမသိမ်းခင်ကကုံစည်းနှုံးတဲ့အစာပေါင်းများစွာဈေးတွေတက်ကုန်တဲ့အတွက်ကြောင့်စိုက်ပျိုးရေးစရိတ်တွေလည်းအစမတန်မြင့်မားကုန်ပါတယ်။အဲ့ဒီအတွက်တောင်သူလယ်သမားတွေဟာမိမိတို့မီးယိုးဖလာစိုက်ပျိုးရေးလုပ်ငန်းတွေကိုဆွတ်လွတ်လာတာတွေများလာပြီးအခုဆိုရင်တောင်သူငယ်စားတွေဟာမရှိသလောက်ဖြစ်ကုန်ကြပါတယ်ဒါနဲ့ပတ်သက်ပြီးအရင်အမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်ကမြေလက်ဒေသမှာကျေးလက်ဖွံ့ဖြိုးရေးတာဝန်တွေလှုပ်ဆောင်ခဲ့သူတဦးကအခုလိုပြောပါတယ
်အနာသိမ့်ပြီးတဲ့နောက်ပိုင်းအလေးကအခက်ခဲရတော့အဲကုံစင်းနှုံးမှာပဲအရင်နေ့များတယ်ဘလို့ကအရှုံးများနေတော့တောင်တန်တို့ကမလုံးတော့ဘူးကျဲကြီးတွေတောင်သူကြီးတွေကပဲလုံးတော့တယ်လေခုနတောင်သူပေါင်းဆက်လေးကတော့ပျောက်တက်လောက်ဖြစ်သွားတယ်ပေါ့တောင်သူကြီးတွေလောက်ပဲကျန်တော့တာပေါ့အောင်မောင်းသားလေးလုံးတာတွေကသူကအရှုံးပဲပဲဥတည်နေတော့စောင်းဝင်နေရင်ပဲမလုံးလောက်ဘူးဒီနေ့ကျောင်းဝကြောင်းအလုပ်ဒီနေ့နေဒီမှာပဲထွက်လုပ်ကြတော့တယ်လေတောင်သူကြီးကတော့လုံးလုံးတမင်ဦးကလုံးတော့လုံးနေရတာပေါ့လေရှုံးတာမျက်နှာနဲ့သူကတော့တောင်သူကြီးဆိုလို့ခံစားသေးတာပေါ့ဘုံစင်းတော့အစမတိုင်တက်လာတော့အရင်နေ့ဘုရားသူကအခက်ခဲရှိတယ်လေဒီတက်မြောသားဖို့လို့သူစက်ခါရီအရင်ရကနေဆယ်နှစ်ကလေးကအစမတန်တက်သွားတာ။ဟိုတက်စစ်စစ်တက်တော့လေ။အဲအာနာသိမ့်ပြီးတဲ့အချိန်မှာအရင်ကြီးများသွားတော့ပြီးတော့တောင်သမောက်ဆောက်ကြီးတော့ရာခင်းတွေတိုင်းလွတ်ထားလိုက်တော့တယ်။ကျေးရည်မှာကလူငယ်တွေထွက်လို့လို့ရတာပေါ့။အဲလူငယ်တွေလုံးလုံးနဲ့လူငယ်တွေတို့နဲ့သွားပြီ။လူကြီးတွေနဲ့ကလေးတွေလောက်ပဲကျန်တော့တယ်။
အရင်ဆေအာနာမသိန်းခင်ကသွင်းအားစုလို့ခေါ်တဲ့စိုက်ပျိုးရေးအတွက်အသုံးပြုရတဲ့ဓာတ်မြေဩဇာအပါအဝင်လိုအပ်ချက်တွေကိုထိုက်တင်တဲ့ဈေးနှုန်းနဲ့အလွယ်တကူဝယ်ယူလို့ရပေမဲ့အခုအခါမှာတော့အစမတန်ဈေးတွေတက်ကုန်ပြီးသယ်ယူပို့ဆောင်တာကအစစစ်စေးကိတ်မျိုးစုံကိုဖျက်ဆီးရပါတယ်ဒါအပြင်ကျေးလက်ဒေသတွေမှာလူငယ်လူရွယ်တွေတိတ်မရှိကြတော့ဘဲတခြားအရက်ဒေသတွေမှာသွားရောက်အလုလုကင်ကြတဲ့အတွက်အလုသမားရှာပါမှုဟာဒီနှစ်ဆိုပိုဆိုးလိမ့်မယ်လို့ခန့်မှန်းနေကြပါတယ်တပြိုင်တည်းမှာပဲလေယာဉ်လုပ်ငန်းမှာရှေးရကင်ကလေးကလုတ်ကင်လာကြတဲ့ခိုင်းနွားတွေဟာလည်းစစ်အာဏာသိမ်းပြီးနောက်ပိုင်းပို့ပြီးတော့ရှားလာပါတယ်အဲ့ဒီအစာစိုက်ပျိုးရေးလုပ်ငန်းသုံးဆက်ရံတရားတွေပိုသုံးလာပြီးမဲ့ဆက်သုံးလောင်စာဆီဈေးတွေကအစမတန်မြင့်တက်နေသလိုလိုအပ်သလောက်လည်းဝယ်ယူဖို့မလွယ်ကူပါဘူးဒါနဲ့ပတ်သက်ပြီးမြေလက်ဒေသကစိုက်ပျိုးရေးဂျာနယ်အရီတာကအခုလိုသုံးသပ်ပြပါတယ်
ဆိုင်ပြွေးအခြေအနေကတော့လူဆိုင်ရပြောတာမလွယ်ဘူးဟိုလိုလိုအေးချမ်းချမ်းမရှိဘူးမြေဩဇာအိတ်သေးတာနောက်ကုန်းစည်တွေပို့တဲ့အခါမှာရောင်းနေချတဲ့အခါမှာဂိတ်တွေနဲ့တာပြီးစစ်ဆေးခံရတာဆိုတော့တောင်လူတွေကတော့ရင်းလူလွယ်ကူတော့မရှိဘူးလမ်းတွေပိတ်တယ်ဆိုတဲ့အခါကျတော့သွားလာတာမလွယ်ဘူးဈေးကွက်ကတော့လောင်တဲ့သမားတွေအကြိုက်ဖြစ်သွားတယ်သူတို့ဈေးကိုနှိမ့်ဝယ်တာပြုခံရတာပေါ့တောင်လူတွေမှန်းတယ်လို့ဈေးနှုန်းမရအောင်ကောက်တက်လာတဲ့ကုန်စည်နှုန်းနဲ့တိုင်းချိန်လိုက်မယ်ဆိုရင်တော့မကိုက်ဘူးပေါ့ဖြစ်နေတဲ့ပြဿနာပါလဲဆိုတော့ဆက်သုံးစီရှားပါတယ်ဈေးရတက်တယ်ရှားတယ်ဝယ်ရတာမလွယ်ဘူးတောင်သူတွေကြောက်တယ်လူအားတွေကငွားရှင်းနေနဲ့လူလူအားတွေကမလောက်ငါဘူးမလောက်ငါတော့စက်တွေပါတွေသုံးရတယ်စက်တွေပါတွေသုံးရတဲ့အခါမှာတောင်သူတွေကရင်းနှီးသိရင်နဲ့ဆိုင်ပုံများလာတယ်ဆက်သုံးစီပေါ်ပါလဲမူတည်တယ်မနစ်ကတည်းကဒီနေ့ကမြင့်လာမှာဒီနေ့ကသိသိသာဖြစ်သွားမှာပဲ
စစ်တပ်အာဏာမသိမ်းခင်ကဆိုရင်မြန်မာနိုင်ငံအထက်အညာဒေသမှာစံစဘာကိုပုံမှန်အများအပြားစိုက်ပျိုးကြပြီမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းတပ်မတော်စစ်ကြောင်းတွေကြောင့်ဒေသခံတွေဟာစိုက်ပျိုးမြေတွေမှာစိုက်ပျိုးနိုင်ခြင်းမရှိကြတော့ပါဘူးဒါအပြင်ချင်းပြည်နယ်မှာဆိုရင်စစ်တပ်အာဏာသိမ်းပြီးတစ်နှစ်အကြာမှာအ धिक စိုက်ပျိုးရေးဖြစ်တဲ့တောင်ယာလုပ်ငန်းအလုံးကြီးပါရပ်ဆိုင်ကုန်ပါတယ်ဒါအပြင်ကယားပြည်နယ်ဒေသအခေါ်ကင်းဒီဒေသနဲ့ကရင်ပြည်နယ်တွေမှာစစ်ကောင်စီတပ်တွေကိုလက်နက်ကင်ခုခံနေကြတဲ့လူမျိုးစုတပ်တွေစိုးမိုးနိုင်တဲ့ဒေသတွေမှာပဲစိုက်ပျိုးရေးလုပ်ငန်းတွေလှုပ်ဆောင်နိုင်ကြပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေဖြစ်ကြတဲ့လေယာစိုက်ပျိုးရေးနဲ့စားနပ်ရိက္ခအဖွဲ့ FAO ကမ္ဘာစားနပ်ရိက္ခအစည်းအဝေး WFP စတဲ့အဖွဲ့တွေကမြန်မာနိုင်ငံရဲ့လူဦးရေ3ပုံတပုံဟာစားနပ်ရိက္ခလုံလောက်မှုမရှိဘူးဆိုပြီးမနစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ခရော့ယူကရိန်းမြန်မာစစ်ပွဲနိုင်ရှင်ချက်ကိုကြည့်အောင်ပါမြန်မာ့ရဲ့ဦးတော်လိုင်းရဲမှာလူငယ်တွေအများကြီးပိတ်ဆက်မှုတွေရှိပါတယ်အဲ့ဒီလိုဘဝရင်းပြီးတော့တော်လိုင်းရဲ့အတွက်ပေးနေရတဲ့လူငယ်အကြောင်းကိုယူကရိန်းမြန်မာနိုင်ရှင်ချက်အစီအစဉ်ကနေဟောက်စာကပထမပိုင်းအဖြစ်တင်ဆက်ထားပါတယ
်ရင်းနဲ့အစပြုခဲ့တဲ့နေဦးတော်လိုင်းရေးဟာအောင်မြင်မှုတွေရရှိခဲ့တယ်လို့တစ်ဖက်မှာလည်းဖိဆက်မှုပေါင်းများစွာရှိနေခဲ့ကြပါတယ်အသက်နဲ့ခန္ဓာကိုယ်စတေးပြီးတိုက်ပွဲဝင်နေတဲ့လူငယ်ပေါင်းများစွာထဲမှာ DSA လို့ခေါ်တဲ့ပိုတင်တဲ့အကြောင်းကိုစွန့်ပြီး professional ရုပ်တံရိုက်ကူးတူဘွားကနေတော်လိုင်းရေးထက်ကိုညီငယ်နဲ့အတူဝင်ရောက်ပြီးနောက်မှာကျွန်တော်တစ်ဖက်ဆုံးရှုံးခဲ့တယ်လို့ညီငယ်ဖြစ်သူကပါမျက်စိရှိမှပဲလက်လွတ်ဆုံးရှုံးလိုက်ရတဲ့ရဲဘော်ကြီးကနေယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်ကနေပထမပိုင်းအဖြစ်မေးမြန်းထားတာကိုနားဆင်ကြအောင်ခင
်ဗျာမိသားစုချင်းညီပါလေအာပြင်းနေမိရလင်းနေကြော်တော့မှလည်းအင်အောင်ကွဲတယ်အာကွဲပြီးအမီဒီယာတွေဒီတား300ကိုဂျုံမွေးဆောက်ရှောက်ခဲ့ရတာဆိုတော့အခြေအနေတစ်ခုရကျွန်တော်ရှစ်တန်းနှစ်မှာအလုပ်လုပ်ရတယ်အာဒီအကြောင်းပေးရဒီမှာအလုပ်လုပ်တယ်လိုက်လို့တော့အာကျွန်တော်တို့ကဒီ generation အရရေကွေးလောကဒီမှာရှိကြအာကျွန်တော်တို့ကတော့တတိယ generation ပါနော်အာဆိုတော့ရေကွေးဟဲ့မှာပဲအကိုရဝင်ကွေးနဲ့လုပ်ပေးဖြစ်တယ်ပေါ့လေအမီမီတိန်ပါလို့ညာလို့ပေါ့ပစီတေပါညာနေလို့လုံရနေပြီးတော့ကျွန်တော်ဒီဆယ်တန်းမှာကျွန်တော်ဆောင်းမွေးအောင်တော့အဲကျွန်တော် DSC သွားတက်တယ် DSC သွားတက်တယ်အဲဒါမဲ့စိတ်နဲ့မကြိုက်ဘူးနော်ဖက်စီယာမှာပဲပြန်လာအဲပြန်လာတဲ့အချိန်မှာလည်းဒီရိုက်ဝေးလုပ်ငန်းပဲပြန်လုပ်ဖြစ်တယ်ပေါ့နော်ဟိုတခြားလုပ်တွေအများကြီးရွေးချယ်ရရှိတယ်ဒါပေမဲ့ရိုက်ဝေးလုပ်ပေးလုံးဖြစ်တယ်လုံးဖြစ်တဲ့အချိန်ကျတော့ DSC မှာတွားပြီးတော့ရခဲ့တဲ့စိတ်ဓာတ်ရာကြီးကဒီရိုက်ကွေးလုပ်တဲ့အခါမှာကျွန်တော်တို့တက်တာတော့တွေ့တယ်ပေါ့နော်အချိုးသားအချိန်မှာဒီအမေရတော့ဒီဒီအာနာတိတ်မှုဖြစ်စဉ်မစခင်ကဲ့ရလေးမှာပဲကျွန်တော်အဲ့နှစ်နဲ့သုံးနှစ်လောက်တည်းမှာဒီချိုးသားမှုဒီဘွယ်နေရစပြီးတော့ခံရတယ်ပေါ့လေအာကျွန်တော်ဆိုလို့ရှိရင်Fuji Flame ဆိုလဲ Micro Influencer စဖြစ်ဒီကတော့ကျွန်တော်တို့ကဒီပညာရေးနဲ့ပတ်သက်လို့ဟိုကောင်းကောင်းမတင်ခဲ့ရဘူးပေါ့နော်အာနာတိန်တော့ကျွန်တော်တို့ကျွန်တော်ကတော့ရှင်းရှင်းလေးပေါ့နော်ရိုက်ကွေးလုပ်တယ်အဲရိုက်ကွေးလုပ်တဲ့ချိန်မှာဒီအာနာတိန်နဲ့အာနာတိန်တော့လေဘယ်တစ်ခါမှမမြင်ဘူးမှန်တယ်ပြောရင်အဲ့တော့ရိုက်ချင်တယ်တော့ရိုက်တာပေါ့နော်လဲရမှာပထမဆုံးတော့ရိုက်တော့ကျိုင်းနဲ့မနေနိုင်တော့နေနေတော့ဒါရရင်ဟိုမှာမဖြစ်ဘူးဆိုတော့ကင်မရာကြီးဒေးလွေပြီးတော့ဆက်ရင်းနစီနဲ့အာဆန္ဒပြဝယ်ပါဝင်ခဲ့အဲ့ရနေမှာအစင်းနေပါလိနောက်ရှောက်အဝင်ပြီးအာကျွန်တော်တို့မှဟိုကျွန်တော်ကတည်ရဲ့အတည်ကိုရှိအဲ့ဒါဘာလဲဆိုတော့မတရားမှုဒါကိုမကောင်းတာလုပ်တဲ့လူနဲ့ဒါမကောင်းတာကိုတည်တည်နဲ့မတားတဲ့လူနဲ့အတူတူပဲဘာလို့ဆိုတော့တည်တည်နဲ့မတားဘူးဆိုရှင်ဒါလူမိုက်အားပေးပဲအဲ့လိုချင်းချင်းပြောရချင်းအာပြီးလို့ရှိရင်ပြတ်ပတ်မှုရှိရပါတော့ကျွန်တော်တို့မှာဟိုဖက်ဒရယ်ရပြောရခြင်းသူ့ရဲ့နှစ်တာလွတ်လပ်ခြင်းတရားနာရင်ဒဏ်ထူးညီမြခြင်းတောင်းမှုလောကကျွန်တော်လူသားတိုင်းဝင်ရပါခွင့်ဖြစ်တယ်အဲကျွန်တော်တို့ခွင့်ဆုံးရှုံးနေအဲ့ဒီကြောင့်တောင်းယူဖို့လိုတယ်ကျွန်တော်တောင်းယူတယ်တောင်းယူလို့မရလို့တိုက်ယူဖို့တို့တာပေါ့နော်ဒါယူလို့ပဲတွေးလိုက်ပေါ့နော်ဟိုလူလူချင်းတူတူပဲအဲသူကကိုယ်ပေါ့အနာရီပါဝိုင်နဲ့ချုပ်ကန်နဲ့လက်နဲ့နဲ့ချုပ်ကန်ဒါဒီလောကမဖြစ်တဲ့အောင်အဲလိုပဲအလုံးမဖြစ်တဲ့အဲအဲ့ဒီမှာမှကျွန်တော်တို့ကစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒီရည်တည်ချက်ပို့ခိုင်မာလို့တော့ဖြစ်လိမ့်ပေါ့နော်အဲကျွန်တော်စစ်တင်တဲ့ DSC မှာတွေကတက်ခဲ့ဗျာအဲ DSC မှာတွေကကျွန်တော်ဖက်စီယာပတ်စင်ကားလက်တာပေါ့နော်ဖက်စီယာတက်ခဲ့ရဆိုတော့စစ်တင်တဲ့ကကောင်းကောင်းတက်ခဲ့တယ်ဒါပေမဲ့ရိုက်ကိုကြီးမှလည်းအတူတူကျွန်တော်နဲ့အတူတူပေါ့နော်ကျွန်တော်ညီအငယ်ဆုံးပေါ့နော်ကျွန်တော်ညီအရင်ကတော့လေအရင်လုပ်ချင်တယ်ရန်လုပ်ချင်တယ်ဆိုတော့ကျွန်တော်တို့က generation စစ်ဆေးမှုကျွန်တော်ပါဒါပေမဲ့ကျွန်တော်ညီအကောင်ဝယ်ပြီးဖို့လိုအပ်တယ်ကျွန်တော်တို့ကစစ်ပညာသိချာသင်ခဲ့ရပေမဲ့ဟိုကျွန်တော်တို့ဒီတော်ရဲဝင်တဲ့အချိန်မှာဟိုသင်တန်းစင်းတော့မှကြီး3000လောက်ပြည့်ခဲ့ရအဲ့ဒီမှာကျွန်တော်အရင်စိုးရင်လေသူတို့မှတွေ့ကြုံမရှိဘူးဒီပစ္စည်းမရှိဘူးပေါ့နော်ဆိုတော့ကျွန်တော်အနေနဲ့ကျွန်တော်တည်ရဟာနဲ့ဟိုအကူတရားအနေနဲ့ရောရဲဘော်တရားအနေနဲ့သူရှိမှာ လို့ကာဝေပေးဖြစ်တယ်ပြီးတော့ကိုကိုရာလည်းဒီဟာကတိုက်ယူမှရမယ်ဆိုတာတည်တည်ရတော့ကြောင့်မလို့ကျွန်တော်တို့သွားပြစ်တယ်ဟုတ်တယ်အဲကျွန်တော်တို့ကဒရုန်းတင်ကကျွန်တော်တို့ဘုံကြီးနဲ့တိုက်ခိုက်ရေးလုပ်ကြတာနော်ကြားပြီဒါပေမဲ့အဲ့ဒီမှာကကျွန်တော်တို့ကရှေ့တန်းမှာပဲ production လုပ်တယ်assembly လုပ်တယ်ပေါ့လေအဲ့ချိန်မှာကျွန်တော်တို့က9နိုင်50ပေါ့8နိုင်ဆိုကျွန်တော်တို့ကဒီတိုက်ခိုက်ရေးဖတ်ပြီ9နိုင်50မှာကျွန်တော် last minute မှာဖြစ်တဲ့ပောက်ကွင်းမှုနော်လွင်တဲ့ချိန်မှာလွင်နေလို့တော့မသိတာဘူးဒါပေမဲ့လူတယောက်ယောက်ကကိုယ်စောင့်တွန်းလိုက်တယ်လို့အဲ့လိုနင်းနိုင်ရာ change ဆက်ပို့ပြီးတော့ခံလာဒါပေမဲ့အဲ့ချိန်မှာကျွန်တော်လက်ကြောင်တယ်ခင်ဗျာဟိုရုပ်ရှင်ကားကြီးတိုင်းလိုတော့တိုင်းလိုပဲဖြစ်တာပေါ့နော်မိတွေလောင်တယ်မိဘွားကြီးပြုတ်ကြလာတယ်ပစ္စည်းကြီးလွင်ကြလာတယ်ဒါပေမဲ့ပထမဆုံးပောက်ကွဲတယ်မှာကြားလိုက်ရတာကျွန်တော်တို့ကဘုံဒီ23လုံးပောက်ခင်ဗျာ
တော်တော်နွေဦးတော်လန်ရဲမှာဘွားတစ်ခုလုံးပေးဆက်ပြီးယနေ့အထိတိုက်ပွဲဝင်နေတဲ့ရဲဘော်ကြီးကန်းကြောင့်ကိုပထမပိုင်းအနေနဲ့တင်ဆက်ပေးခဲ့တာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းဒုတိယပိုင်းကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်းစာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါ။အော်တိုဘာလ9ရက်အစ္စရေးကိုဟာမတ်စစ်သွေးကြော်တွေတိုက်ခိုက်ခဲ့တဲ့နေရာမှာပဝင်ပတ်တက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂရဲ့ပါလက်စတိုင်းဒုက္ခသည်ကူညီကယ်ဆယ်ရေးအေဂျင်စီ UNRWA အဖွဲ့ကဝန်ထမ်းတော်တော်များများကိုအဖွဲ့ကထုတ်ပယ်လိုက်ပါတယ်။ကုလသမဂ္ဂအဖွဲ့ကိုငွေကြေးအကူအညီဖြတ်တောက်ထားတဲ့အမေရိကန်ပြည်ထောင်စုအပါအဝင်အစ္စရေးနိုင်ငံကဒီလိုဝန်ထမ်းတွေထုတ်ပေးတဲ့ဆုံးဖြတ်ချက်ကိုကြိုးဆိုလိုက်ပါတယ်။ဒီအခြေအနေကစစ်ပွဲဆက်ဖြစ်နေတဲ့ကြားဂါဇာမှာစားနပ်ရိက္ခာအတွေ့ခက်ခဲရှာဖွေနေရတဲ့ပါလက်စတိုင်းတွေအပေါ်ဘယ်လိုသက်ရောက်မှုရှိမလဲဆိုရင်မျိုးတွေလည်းတိုးလာနေပါတယ်။ Veronica Iglesias ရဲ့သတင်းလွှာကိုတော့ကိုသိန်းထိုက်ဦးပြောပြထားပါတယ်။
ဇာဂန်ဖာဒီကန်တာအူရီပြန်လည်လွတ်မြောက်ရေးအတွက်အစ္စရေးနိုင်ငံသားတွေရှာလွန်နယ်ကြားမှာတင်းကျပ်နေနေကစူဝေတောင်းဆိုကြပါလေ။ဂါဇာကိုပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေယာယီပိတ်ပင်လိုက်ပါလေ။ပါလက်စတိုင်းပြည်သူတွေကတော့ဆန္ဒရိက္ခာဂျုံတိရောက်တော့မှခဲခဲခဲရုန်းကန်နေကြရတာပါ။တချို့နေရာတွေမှာငတ်မခေါင်းပါတဲ့ဘီဂျုံရနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါလေ။အမျိုးမဖော်လို့သူပါလက်စတိုင်းဒုက္ခတွေတယောက်ကအခုလိုပြောပါလေ
။ဒီပမာဏကလူ9ယောက်အတွက်ပမာဏပါနည်းနည်းလေးပါပဲရှက်ကဲ90ပေးရပါတယ
်ကုလသမဂ္ဂရဲ့ဒုက္ခသည်ကယ်ဆယ်ရေးအေဂျင်စီ UNRWA ကဂါဇာမှာရှိတဲ့လူရေ1.3 million ရဲ့၃ပုံ၂ပုံကိုကူညီဆောင်ရှောက်ပေးနေတာပါအခုတော့အချက်ဒဲတွေရင်ဆိုင်နေရပါတယ်အော်တိုဘာလ9ရက်အစ္စရေးနိုင်ငံသား1000လောက်သေဆုံးခဲ့ပြီး240လောက်ကိုတရားခံဖမ်းဆီးသွားခဲ့တဲ့ဟာမတ်စစ်သွေးကြော်တွေရဲ့တိုက်ခိုက်မှုမှာဒီဖွဲ့ကဝင်တန်းဆက်နေရလို့ပါဝင်တယ်လို့ဆွဆွဲခံထားပါလေ။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဆွဆွဲခံထားရသူတွေတော်တော်များများကိုအဖွဲ့ကယာလူကထုတ်ပယ်လိုက်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ
်။
အဂျင်စီကိုငွေကြေးထောက်ပံ့တာဖျက်တော့လိုက်တဲ့အမေရိကန်ပြည်ထောင်စုပါဝင်နိုင်ငံ၉နိုင်ငံအနေနဲ့တော့သူတို့ရဲ့ဆုံးဖြတ်ချက်တွေကိုပြန်ပြီးစဉ်းစားပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုပါတယ်။ဒီတော်ရင်အရအဖွဲ့ချုပ်အမြဲတမ်းကိုစလေရီကိုင်ရိုမှာတွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးကြပါတယ်။ပါလက်စတိုင်းအမြဲတမ်းကိုစလေမိုဟာမက်အခလောက်ကအခုလိုပြောပါတယ
်။ جميع الدول مسؤوله عن استمرار
နိုင်ငံတွေအနေနဲ့ပါလက်စတိုင်းတွေကိုကူညီနေတဲ့ကုလသမဂ္ဂရဲ့ဒုက္ခသည်ကူညီကယ်ဆယ်ရေးအေဂျင်စီ UNRWA ကိုဆက်ပြီးငွေကြေးထောက်ပံ့ဖို့တာဝန်ရှိပါတယ်။ရည်တည်ချက်နှစ်ခွနဲ့မလုပ်ကြဖို့တိုက်တွန်းလိုပါတယ်။အလင်းစလိုဆုံးဖြတ်တာမျိုးလိုက်မလုပ်သင့်ပါဘူး။
ကုလသမဂ္ဂဆိုင်ရာအစ္စရေးသံမတ်ကြီးဂါလတ်အော်ဒန်ကတော့ပြည်ပြည်စုံတဲ့စုံစမ်းစစ်ဆေးမှုတွေမလုပ်နိုင်သေးခင် UNRWA ကုလသမဂ္ဂဒုက္ခသည်ရေးရာအေဂျင်စီကိုဆက်လက်ပြီးငွေကြေးကူညီထောက်ပံ့နေတဲ့နိုင်ငံတွေအနေနဲ့သူတို့ပေးတဲ့ငွေတွေကိုအကြမ်းဖက်လုပ်ရအတွက်သုံးနိုင်တယ်ဆိုတာကြိုတင်သိထားဖို့လိုတယ်ဆိုပြီးသတိပေးပြောဆိုပါတယ်ဒေတော်ရင်အစ္စရေးနိုင်ငံမှာလည်းတရားခံလွတ်မြောက်ရေးအတွက်ပြည်တွင်းမှာအစိုးရကိုဖိအားပေးတဲ့အစ္စရေးအစိုးရခေါင်းဆောင်တွေနှုတ်ဖြတ်ပြီးတောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေပါလေ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟူးကတော့ဆန္ဒပြတဲ့သူတွေခြေနှက်အောင်ညှိနှိုင်းကြိုးပမ်းနေပါလေ
။ Wenn ihr mehr als der Amiran oder Khayto Mudoyakat Kulo Santa Pianida Rijao, Hamas Tree, Down Surago, Akong Aung, Bambu Light Loop, Chidwabali Me, the Zagan Alon Lumiopi, General Lujin, Banane, and Lamwe Dwa, Lodalu, Chidwane Bare.
Kazama Israel, Hamas Idijarigo, said I needed to chin him away. Kata Israel, American Birazune, Ijenanga, Kuzleri, the Ningulinga, Pindema, Dresombi, a big guy yesterday, the Bodinija, the Yabone, the Zagani Lumio Yedre, says the Sunni Nijavari. ကားစားမရှိတဲ့ကျမကြီးဝင်ကြီးဌာနကပါလက်စတိုင်းရပ်သားတိုက်စုံတဲ့ရေအတွက်2600ကျော်သွားပြီဆိုပြီးပြောဆိုနေတဲ့အချိန်မှာနောက်ထပ်အပြစ်ခံရစိတ်သဘောတူညီချက်ရဖို့ညှိနှိုင်းနေတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ကြောင်းပါခင်ဗျာ
VOA American တိုင်းရဲ့သတင်းမှန်သတင်းများတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram Samana Lisa t.me/bamisvoanews ma join lo bi chait set lai da ne thait tan yaw tadin nwe ko phyan chi chin ne dibyan ya the yashi nai ma wa VOA Telegram tyaw wan samana ga VOA Bami su le tan me ne blue mark a pya yaw a mat le pa la pri pi ji chaw ma le VOA tadin nwe pye tat si a myan song pe po nai mu a sin chou sa ni ba le khmyar
VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့ကမ္ဘာသလောက်ခီးသွားအစီအစဉ်ရောက်ပါပြီ။အီတလီနိုင်ငံရောမမြို့တော်ကဂျင်ဂါဝင်ဟိုတယ်တစ်ခုမှာတန်ဖိုးမဖြစ်နိုင်တဲ့ရှေးဟောင်းလက်ရာမျိုးစုံကိုအများပြည်သူဝင်ရောက်ကြည့်ရှုခွင့်ပြုထားပါတယ်။တော်ဝင်မိသားစုတွေကျွေးဝါချမ်းသာသူတွေတက်ခိုးကြလေးရှိတဲ့ဟိုတယ်ကြီးထဲမှာဆက်ခွင့်နဲ့
อิตาลีနိုင်ငံရောမမြို့တော်က Cavalieri World of Astoria ဟိုတယ်ကြီးဟာရောမမြို့ရဲ့ခန်းနာဆောင်ဟိုတယ်လို့သတ်မှတ်ခံထားရတဲ့ဟိုတယ်ကြီးဖြစ်ပါတယ်။ထော်ဝင်မိသားစုတွေ၊ကမ္ဘာကောင်းဆောင်တွေ၊ချွေဝချမ်းသာသူတွေတဲခိုကြလေးရှိတဲ့ဒီဟိုတယ်ကြီးတွေကိုဝင်လိုက်တာနဲ့အမှုပညာပြတိုက်ထဲရောက်သွားသလို18ရာစုလက်ထက်ထဲကဥရောပအမှုပညာလက်ရာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။အီတလီအထက်တန်းလွှာချယ်ရူစီမိသားစုပိုင်ဆိုင်ခဲ့တဲ့အိမ်ကြီးကို World of Astoria Hotel အဖြစ်နဲ့1963ခုနှစ်မှာဖွင့်လှစ်ခဲ့ချိန်တည်းကချယ်ရူစီမိသားစုစုဆောင်းသိမ်းဆည်းထားတဲ့အမှုပညာလက်ရာပစ္စည်းတွေကဟိုတယ်အဆောက်အဦအတွင်းပြင်နေရာတိုင်းမှာရှိနေတာဖြစ်ပါတယ်။ကမ္ဘာကျော်အမှုပညာပြတိုက်တွေမှာချိတ်ဆွဲထားတဲ့ပကြီကားတွေကိုရေးဆွဲခဲ့ကြတဲ့ပကြီဆရာအကျော်မော်ကြီးတွေရဲ့လက်ရာပကြီကားမျိုးတွေဥရောပနန်းတော်တွေမှာလှဆင်ထားသလိုရွှေကြီးထိုးလက်ရာတွေအသက်ဝင်လာတဲ့စကြင်ကြောက်ဗမှုလက်ရာတွေကိုဟိုတယ်အထက်တိုင်းမှာမြင်တွေ့ရနိုင်ပါတယ်။18ရာစု Venice မြို့ရှုခင်းတွေကိုရေးဆွဲခဲ့တဲ့အထက်မှာအကျော်ကြားဆုံးပကြီဆရာကြီး Giuseppe Isis ရဲ့ပကြီကား၄ချက်ကိုဟိုတယ်အဲဂျိုကောင်တာနောက်မှာချိတ်ဆွဲထားသလိုဟိုတယ်အဝေးအခန်းဆောင်မှာပိုလန်ဘရင်ပိုင်ဆိုင်ခဲ့တဲ့အန်ဇွဲဘီတို့ကိုအလှပြထားပါတယ်။ဂျက်လီကအတက်အဆင်းလုတ်တဲ့နေရာဘေးတစ်ဖက်တစ်ချက်မှာဆိုရင်လေဆိုဗီယက်ခေတ်ကနာမည်ကျော်ဘဲလီကရှိတဲ့ရူဒော့ဖ်နော်ရီယက်ဖ်ဝစ်ဆင်ခဲ့တဲ့ဘဲလီဝစ်ဆုံကိုလည်းအလှပြချိတ်ဆွဲထားပါတယ်။အဲ့လိုမျိုးငွေပေးမွေလို့မရတဲ့ရှေးဟောင်းအမှုပညာလက်ရာတွေကိုအရင်တုန်းကတော့ဟိုတယ်မှာတဲခိုတဲ့သူတွေသာမြင်တွေ့ခံစားနိုင်ကြပေမဲ့အခုတော့ဟိုတယ်ဖွင့်တာအနှစ်60ပြည့်အထက်အမှတ်နဲ့လူတိုင်းကိုဝင်ကြည့်ခွင့်ပြုထားပါတယ်။အမှုပညာသမိုင်းပညာရှင်ကိုရိုင်းဟိုတယ်ရဲကရှေးဟောင်းလက်ရာတွေအကြောင်းဧည့်သည်တွေကိုလိုက်ရှင်းပြပေးတဲ့အစီအစဉ်လုပ်ထားတာဖြစ်ပါတယ
် It is a pleasure to do a tour in this space because it is open to the public so anybody can come in and admire the works of art
အခုလူတိုင်းအတွက်ဖွင့်ပေးထားတဲ့ဒီနေရာမှာဧည့်သည်တွေကိုလိုက်ပြရတာစိတ်ကြည်လူကြည်နဲ့ဆရာဖြစ်ပါတယ်ဒီလောက်ခမ်းနားရှာပါတဲ့အမှုပညာလက်ရာတွေကိုဘယ်သူမှမစိုးလာကြည့်ပြီးတော့ခန်းစားနိုင်ကြပါပြီကျမနောက်မှာမြင်နေရတာမျိုးဘိုဗေရွှေကြီးတို့ပကြီကားကြီးတွေ GFO လိုလက်ရာပကြီကားတွေ Caravaggio ကိုအားကြအတူယူကြတဲ့ပကြီဆရာတွေရဲ့လက်ရာတွေကနေဘဝရုပ်ထုတွေတိတ်ပြီးတော့ခန်းထားတဲ့ပရိဘောဂတွေစသဖြင့်လက်ရာမျိုးစုံကိုမြင်တွေ့ရမှာဖြစ်ပါတယ်ဒီဟိုတယ်တစ်ခုလုံးမှာရှေးဟောင်းအမှုပညာပစ္စည်းပေါင်းထောင်နဲ့ချီရှိပါတယ်ပကြီတွေဘဝတွေရွှေကြီးတို့တွေရှင်သာမကပရိဘောဂတွေအလားဆင်စရာပစ္စည်းတွေအထိပုံစံမျိုးစုံအမှုပညာလက်ရာတွေကိုတွေ့ရနိုင်ပါတယ်အပေါ်ထဲမှာဆိုရင်Nori Ref ဝိခဲ့တဲ့ Belly Whistle ကိုတွေ့ရမှာပါ။ဒါကြောင့်အနုပညာပစ္စည်းမျိုးစုံစူးစီးနေတဲ့နေရာလို့ပြောလို့ရပါတယ်။တကယ့်ကိုအမခံဖြစ်ရပါတယ်။
18ရာစုနဲ့18ရာစုတွေတုန်းကအီတလီနန်းတော်တွေအထက်တန်းလွှာတွေနေကြတဲ့အိမ်တွေရဲ့နေရာတွေမှာအေယာမလက်ရမြောက်တဲ့ရွှေကြီးတို့ပကြီကားကြီးတွေကိုနေရာပြည့်ချိတ်ဆွဲထားကြလေရှိပါတယ်။ ပကြီးကားရီလိုဖြစ်နေအောင်လို့ရွှေချီတိုးတွေကိုပုံဖော်ရက်လုပ်တဲ့နေရာမှာနာမည်ကျော်လှတဲ့အတွက်ဥရောပနန်းတော်ရဲ့အမှားတွေကိုအထူးရက်လုပ်ပေးရတဲ့ပြင်သစ်ကဘိုဗေးရွှေချီတိုးလုပ်ငန်းအပါအဝင်အဲ့ဒီခေတ်အခါကနာမည်ကျော်ရွှေချီတိုးလုပ်ငန်းတွေကရွှေချီတိုးတွေကိုဟိုတယ်နေရာတော်တော်များများမှာအလှဆင်ထားပါတယ်ဆက်ရှိရာစုအီတလီပကြီးဆရာကြီးတွေထဲမှာအရေးအပါဆုံးပကြီးဆရာကြီးတစ်ယောက်ဖြစ်တဲ့ဂျမ်ပါတီစတာတီအပိုလိုရဲ့ပကြီးကား၃ချက်ကတော့ဟိုတယ်အတွက်ဂုဏ်ယူစရာအဖြစ်ဆုံးရှေးဟောင်းလျာတွေဖြစ်ကြပါတယ်
Well, definitely the three Tiapolos are very significant. The first one.
Tiapolo ye le ya tong ka long ga jama dwe tei thu ja wa le. Dukha ngin ngin wa ye miji sia ji ma phit khin swe ga de poun ni ga ni. Pauggalika pai ain ni ma lai swe ya de a chi na me ji de a chi ma swe ga de poun ni ga jama thabaw ja song le ya re de ma pa wa le. Now hotel a win ma twi ya de Poland Bayin ye an swe bi do ga le jama ye a chai song le ma pa wa le. Francesco Cairo swe tha de Judith ye poun ဒူပကြီးက19ရာစုတုန်းကမီလန်မြို့မှာအန်တိုနီယိုတန်တဒီနီထုစစ်ခဲ့တဲ့ The Kiss ရုပ်ထုတွေကလည်းကျမရဲ့အကြိုက်ဆုံးစီးရဲမှာပါဝင်ပါတယ်။တခြားအများကြီးကြံပါသေးတဲ့အင်မတန်ထူးခြားလက်ရာများတဲ့ပစ္စည်းတွေအများကြီးရှိရဲ့လို့ပြောရမှာပါ။
ရှေးဟောင်းနုပညာပြရိုက်တွေမှာပြသနိုင်လောက်အောင်လက်ရမြောက်လာတဲ့ပကြီးပပုရွှေကြီးတို့နဲ့ပြင်သစ်လက်ရပရိဘောဂပစ္စည်းတွေကိုဟိုတယ်မှာတဲခိုးဖို့တတ်နိုင်သူတွေလည်းမဟုတ်ပဲလူတိုင်းမြင်တွေ့ခံစားနိုင်တဲ့လို့ဟိုတယ်မန်နေဂျာကပြောပြပါရယ်။
Well, I think that we are very privileged to have an owning company so much passionate and dedicated to art. So,
အနုပညာကိုတိတ်ညံ့လို့တန်ဖိုးထားတဲ့ကုမ္ပဏီမှလုပ်ရတာတိတ်ကိုထူးခြားတဲ့ခွင့်ရေးလို့ထင်ပါတယ်။ဒီလောက်တန်ဖိုးရှိတဲ့နုပညာလက်ရာတွေကိုဟိုတယ်ဝန်ထမ်းတွေ၊ဟိုတယ်လာတဲတဲ့ဧည့်သည်တွေပဲမြင်တွေ့ခန်းစားခွင့်ရမယ်ဆိုတာမျိုးမဖြစ်သင့်ပါဘူး။အဲဒါကြောင့်ဒီလက်ရာတွေဘယ်သူမှစလာကြည့်နိုင်အောင်တကားဖွင့်ပေးထားတာဖြစ်ပါတယ်။ကျွန်တော်တို့ဟိုတယ်ကိုအချိန်ပေးလာလဲပြီးဟိုတယ်မှာရှိတဲ့လူပညာတွေကိုလာရောက်ခန်းစားစေချင်ပါတယ
်ဟိုတယ်မှာလာရောက်တဲခိုချသူတချို့တောင်ဒီကိုရောက်လာမှဟိုတယ်တွေကရှားပါရှင်းဟောင်းလက်ရာတွေကြောင့်တန်အန်တော်ဖြစ်ကြရတယ်လို့လည်းသူကပြောပါတယ
် I think that there is always a little pinch of astonishment
ဟိုတယ်မှာဒီလောက်လူပညာလက်ရာတွေများကြီးရှိနေတယ်လို့ဘယ်သူကမှထင်မထားတဲ့အတွက်လာကြည့်သူတိုင်းနည်းနည်းများမယုံနိုင်အောင်အံ့အားတင်စွာကြတယ်လို့ထင်ပါတယ်ဟိုတယ်အဆောက်အဦရဲ့ပြည်သူကပုံစံနဲ့အထက်ကလူပညာပစ္စည်းတွေကဖြစ်တော်လေးကွာနေတယ်လို့ပြောနိုင်ပါတယ်ဟိုတယ်ကိုလွန်ခဲ့တဲ့နှစ်60မှာစောက်လို့ဖွင့်ခဲ့တာဆိုတော့စာဦးပုံစံက contemporary ခေတ်ပြိုင်လက်ရာဖြစ်ပါတယ်ဟိုတယ်ထဲမှာရှိနေတဲ့လူပညာပစ္စည်းတွေကအများအပြား18ရာစု18ရာစုလက်ရာတွေဖြစ်ကြပါတယ်ဒါကြောင့်ဒီကိုလာရောက်ကြသူတိုင်းတော်တော်ကိုအံ့ဩသွားကြတာပါ
Waldorf Astoria Hotel တွေက Rome Cavalieri Hotel မှာရှေးဟောင်းလူပညာပစ္စည်းတွေကိုဘယ်သူမှစိုးလာရောက်ကြီးခွင့်ပြုထားတယ်ဆိုပေမဲ့အေကန်ပါတဲ့ဟိုတယ်ခန်းတွေကလက်ရာတွေကတော့အဲ့ဒီဟိုတယ်ဆွီအခန်းတွေထဲမှာဧည့်သည်မရှိတော့မှဝင်ကြည့်နိုင်ကြမှာဖြစ်ပါတယ်။ဒီဟိုတယ်မှာဟိုတယ်ဆွီအခန်းပေါင်း25ခန်းရှိပြီးတော့နပိုလီယန်ဆွီမှာဆိုရင်ဒုတိယမြောက်နပိုလီယန်ဘုရင်ရဲ့ဇပွဲနဲ့ထိုင်ခုံရှိပါတယ်။အခုလိုမျိုးရှားပါရှေးဟောင်းလက်ရာတွေကိုရှေးရှေးထိမ့်သိမ့်နိုင်ဖို့ကျွမ်းကျင်သူတွေကအမြဲစောင့်ကြည့်စစ်ဆေးနေပြီးလိုအပ်သလိုတန်ရှင်းမောမှန်ပြင်ဆင်မှုတွေကိုလုပ်ပေးပါတယ်။ထာဝရအဆုံးမရှိတဲ့မြို့တော် Eternal City လို့တင်စားခေါ်ကြတဲ့အီတလီနိုင်ငံရောမမြို့တော်က Waldorf Astoria ပိုင်ခန်းနာလာတဲ့ Rome Cavalieri Hotel ကြီးထဲမှာတဲခိုစရာမလိုပဲအမှုပညာလက်ရာတွေကိုဝင်ကြီးခွင့်ပြုထားတာဖြစ်ပါတယ်။ရှားပါအမှုပညာလက်ရာပစ္စည်းတွေကိုအချိန်ပေးပြီးတစိမ့်စိမ့်ကြည့်ကျင်နေဆိုရင်တော့ချင်းငါးပွင့်စင်ကန်ဟိုတယ်ကြီးမှတဲခိုကန်းကအနည်းဆုံးတစ်ညကိုယူရို900လောက်ကနေတညကိုယူရို14000နီးပါးအထိအစားစားရှိပါရဲ့ရှင်ကျမစီမံပေါ်မှာ
VOA ရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ရင်ဖွင့်လွှားရရေးသားပေးဖို့လိုရဲဆိုရင်ဖြင့် VOA မြန်မာပိုင်းအစီအစဉ်ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးဖို့နိုင်ပါတယ်။ဒါမှမဟုတ်ရင်လည်း VOA ရဲ့ Facebook Messenger ကနေလာပြီးတော့စာရေးသားလို့ရပါတယ်။သောတာရှင်တွေရေးပို့လာမယ့်စာတွေကိုကြိုဆိုပါရစေ။အခုတော့သတင်းအချင်းချုပ်ကိုဆက်ပြီးတော့တင်ပြပါမယ်။ရှက်တဲ့ဘက်6ဘက်အပြစ်ရက်ပြီးတော့အစ္စရေးဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားနဲ့ဟာမတ်စ်တွေဖမ်းထားတဲ့တစ္ဆေခံတွေလှဲလှယ်ရေးပါဝင်တဲ့အပြစ်ခတ်ရစရဲ့အဆိုပြုချက်တရက်ကိုလက်ခံရရှိတယ်လို့ဟာမတ်စ်ကောင်းဆောင်အစ္စမေဟာနီယေကအင်္ဂါနေ့ကပြောပါရယ်လေလာပြီးတဲ့နောက်ဆွေးနွေးဖို့အီဂျစ်နိုင်ငံကိုင်ရိုမြို့ကိုသွားရောက်မယ်လို့လည်းပြောပါရယ်ဒါပေမဲ့လည်းဦးစားပေးကအမြဲအပြစ်ခတ်ရစဲဖို့နဲ့ဂါဇာကနေအစ္စရေးတပ်တွေရုတ်သိမ်းရဖြစ်တယ်လို့လည်းပြောပါရယ်ဟာမတ်စ်ကဂါဇာပြန်လည်တိဆောက်ရေးလုပ်ချင်ပြီးဂါဇာကိုအစ္စရေးကနေပေါင်းများစွာပိတ်ဆို့ထားတာကိုပြန်ဖွင့်ခြင်းနဲ့လို့လည်းပြောပါရယ် လာမယ့်လတွေမှာယူကရိန်းအတွက်အကူအညီကိုရရဲတဲ့တဲ့နဲ့ထိုးထွင်းမှုရှိရှိတိုးပေးပြီးတော့မြန်မြန်လှုပ်ဆောင်ကြဖို့ပြင်နေသမလားအီမနျူအယ်မက်ခရွန်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်ဆွီဒင်နိုင်ငံကိုရောက်ရှိနေစဉ်အတွင်းကာလ်ဘတ်စစ်ကြောင်းမှာမက်ခရွန်ကမင်ခွန်းထဲမှာအဒီလိုထက်တွင်းပြောကြားသွားခဲ့တာပါရုရှားကအပွဲခံသွားရင်တော့ပေးဆပ်ရမှာတွေကအလွန်အလွန်ကြီးမားလာပါတယ်လို့လည်းသူကဆိုပါတယ်ရုရှားသာအပွဲခံသွားခင်တော့ဥရောပတိုက်မှာလုံခြုံရေးပုံစံနှီးနာနဲ့မူပေါင်းတွေလည်းရှိတော့မှာမဟုတ်ဘူးလို့လည်းသတိပေးပါတယ်ဆွီဒင်နိုင်ငံကမြောက်အတ္လန္တိတ်စီးရဲမဟာမိတ်အဖွဲ့နေတိုးဝင်ရဲ့အတွက်ဟန်ဂရီဝန်ကြီးချုပ်နဲ့ဆွီဒင်ဝန်ကြီးချုပ်တို့ဟာကြာတာပတင်းနဲ့ဥရောပသမဂ္ဂထိပ်တည်အစည်းအဝေးပေးပါမှာဆွေးနွေးမှာဖြစ်ပါတယ်နေတိုးအဖွဲ့ဝင်ဖြစ်ဖို့အဖွဲ့ဝင်နိုင်ငံအားလုံးရဲ့သဘောတူညီချက်လိုအပ်ပါတယ်ဆွီဒင်ရဲ့ရှောက်ထားချက်ကိုဟန်ဂရီနိုင်ငံတွေကပဲသဘောတူညီချက်မပေးသေးတာပါတင်အချင်းချုပ်တွေကတော့တလောက်ပါပဲရှင်ဒီမနက်တော့အစီအစဉ်ထုတ်လို့ရင်မူကမတင်ငေးထားဖြစ်ပါတယ်ပုတ်ထူးနဲ့မနက်ဖက်6နာရီနဲ့9နာရီတိအစီအစဉ်တွေကိုလိုင်းသွင်းမီတာ3049လိုင်းလိုက်မီတာ190နဲ့ VOA ရဲ့ Facebook YouTube Seminar တို့ကပါထုတ်လွှင့်ခဲ့တာဖြစ်ပါတယ်သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောင်လောက်ပါ